Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2014ခုနှစ်ဩဂတ်လ20ရက်နေ့ဗုဒ္ဓဖူးနေ့ညပိုင်း VOA American အသံရဲ့မြန်မာပိုင်းအသံလွှင့်စီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီညအစီအစဉ်မှုကကျွန်မစုမမရှင်
။ဟုတ်ကဲ့ပါခင်ဗျာကျွန်တော်ကတော့အောင်ပါ။ဒီကနေ့ညပဲသတင်းတွေကိုနန်းလောင်နဲ့အတူတင်ဆက်ပေးသွားမှာပါ။ဒီကနေ့ထူးခြားတဲ့သတင်းတွေကတော့ပြင်သစ်သမရကအစ္စလာမစ်စစ်သွေးကြွတွေအကြောင်းဆွေးနွေးဖို့နိုင်ငံတကာညီလာခံတစ်ခုကျင်းပဖို့တိုက်တွန်းလိုက်တာ။နောက်နိုင်ငံရေးကြက်တဲတွေကိုတွေ့ဆုံဆွေးနွေးဖြေရှာဖို့ပါကစ္စတန်စစ်တပ်ကတိုက်တွန်းလိုက်တာစတဲ့သတင်းတွေကိုတင်ဆက်ပေးမှာပါမယ်စမွန်ကြီး
။ဟုတ်ကဲ့ပါရှင်။ဒီကနေ့ဗုဒ္ဓဖူးနေ့ညပိုင်းမြန်မာပိုင်းအစီအစဉ်မှာတော့မကြသေးခင်ကအာဖရိကအနောက်ပိုင်းဒေသကနေပြီးတော့ပြန်လာတဲ့မြမလေကြောင်း line FM332 နဲ့လိုက်ပါလာတဲ့ဒီအီဘိုလာရောဂါပိုးတန်ရရှိသူလို့ယူဆရသူမြမတအူးကိုကျန်းမာရေးဝန်ကြီးဌာနယောဂါစောင့်ကြည့်ဌာနကဘလို့များအစီအစဉ်ဆောင်ရွက်နေပါသလဲ
။တယောက်ကမနေမကောင်းတဲ့အတွက်ကြောင့်မလို့ကျမတို့ကခေါ်ထားတာဗောနော်သူရဲ့အပေါင်းမှာ၄ယောက်ကိုဆေးရုံမှာလို့ပြောစစ်ဆေးမှုတွေလုပ်နေဒါပဲရှိသေးတယ်ရှင်။စစ်တာလည်းဒီမှာတော့ဘာအဖြေပေါင်းထွက်သေးဘူး။၃လရက်တော့ဆောင်ရမှာရှိဘမာပြည်မှာလည်းစစ်လို့မရဘူးနော်။ဒီကျမတို့
ဝေဘာကီအထုကုဆေးရုံကြီးကဆေးရုံအုပ်ကြီးပြောပြပေးခဲ့တာပါရှင်။မကြခင်အပြည့်အစုံနားဆင်ရပါမယ်။နောက်ပိုင်းမှာလည်းမြန်မာနိုင်ငံနဲ့ဒေတာရင်းကဓာတ်မှုရေးဆေးဝတ်တိုက်ဖြတ်ရေးအခြေအနေနောက်တောင်ကိုရီးယားပိုင်းဆက်ယုံပိတ်ဖို့ဒီနေ့နာချေးပေးဖို့ကိုခုံတမာရီအဖွဲ့ကဆုံးဖြတ်လိုက်တဲ့သတင်းပါဝင်ပါကစ္စတန်ကဆန္ဒပြပွဲနောက်ဆုံးရအခြေအနေတွေကိုတင်ပြပေးဖို့ရှိပါတယ်။အခုရင်ဆုံးကတော့ဗုဒ္ဓဘူးနေ့ညပိုင်းအတွက်နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်။
ပြင်သစ်သမရဖရန်ဆွာအော်လိုင်းကအီရန်နဲ့ဆီးရီးယားနိုင်ငံတွေမှာခြေကုပ်ယူထားတဲ့အစ္စလာမစ်စစ်သွေးကြွတွေကြောင့်ဆွေးနွေးဖို့နိုင်ငံတကာညီလာခံတစ်ခုကျင်းပဖို့တိုက်တွန်းလိုက်ပါတယ်။ဒီစစ်သွေးကြွအုပ်စုတွေဟာစနစ်တကျစုဖွဲ့မှုငွေကြေးသုံးစွဲမှုနဲ့အစစ်မြေလက်နက်တွေပိုင်ဆိုင်ထားပြီးဒီကိစ္စကိုကင်တွယ်ဖို့ကမ္ဘာလုံးဆိုင်ရာတင်နဂဗျူဟာရှိဖို့လိုအပ်မယ်ဆိုပြီးဗိုလ်တဲဦးနေ့ကလာမွန်ဒီသတင်းစာကိုပြောကြားခဲ့ပါတယ်။အီရတ်မှာအမေရိကန်ကဝင်ရောက်ဆက်ဖက်နေရာတွေကိုရပ်ဖို့လှုပ်ဆောင်တာလို့ဆိုပြီးသတင်းတော် James Wright Foley ကိုကောင်းဖြတ်တက်နေတဲ့ဗီဒီယိုကိုစစ်သွေးကြွတွေကအင်ဂါနီကထုတ်ပြန်ပြီးပြင်သစ်သမ္မတကအခုလိုပြောဆိုခဲ့တာပါအမေရိကန်အစိုးရကလည်းဒီဗီဒီယိုဟာအစ်စ်အမှန်ဟုတ်မဟုတ်အတည်ပြုနိုင်ဖို့စူးစမ်းနေပါတယ် James Foley ရဲ့မိခင်ဖြစ်သူ Diane ကတော့ဖန်ဆီးခံထားရတဲ့တရားခံတွေကိုအန်ဒီယမပြုဖို့မြစ်တာရက်ခံခဲ့ပါတယ်အီရတ်နဲ့ဆီးရီးယားနိုင်ငံတွင်းကအမေရိကန်အစိုးရရဲ့ဆောင်ရွက်ချက်တွေဟာအပြစ်မဲ့တဲ့ဖန်ဆီးခံတရားခံတွေနဲ့ဘလို့ပတ်သက်မှုမရှိဘူးဆိုပြီးတော့လေသူကပြောပါတယ်သူရဲ့သားစီးရီးယားနိုင်ငံတွင်းကဒုက္ခတွေအခက်အခဲတွေရင်ဆိုင်နေရတဲ့သူတွေအကြောင်းကဘာကတိအောင်ဆောင်ရရင်အသက်ပေးသွားရတာဖြစ်တယ်ဆိုပြီးဒိုင်ယန်ကသူ့ရဲ့ Facebook စာမျက်နှာမှာရေးသားထားပါတယ်ခင်ဗျာ
အစ္စရေးနဲ့ပါလက်စတိုင်းနိုင်ငံအကြားအပြစ်ခတ်ရစေးရေးတဘောတူထားတဲ့အင်ကာနေ့နောက်ပိုင်းသတ်မှတ်ချက်မပြည့်ခင်မှာပဲဟာမတ်စ်တို့ဘက်ကအစ္စရေးတို့ဘက်ကိုရော့ကက်တုံးကြီးတွေနဲ့ပစ်ခတ်ခဲ့တာကြောင့်အစ္စရေးတို့ကလည်းဂါဇာဒေသအပေါ်လေကြောင်းစစ်ဆင်မှုတွေပြန်လည်လှုပ်ဆောင်နေပါတယ်ဒီလိုပစ်ခတ်မှုတွေကြောင့်စစ်ကောင်ဆောင်မိုဟာမက်ဒစ်ရဲ့မိန်းမနဲ့ကလေးတွေဆုံခဲ့ရပြီးဒါဟာအစ္စရေးတို့အဖို့သူ့ငရဲတွင်တူတူလိုက်တဲ့လှုပ်ရဖြစ်တယ်လို့ဟာမတ်စ်တို့ဘက်ကပြောလိုက်ပါတယ်ပါလက်စတိုင်းတို့ဘက်ကနေဘုံအလုံးပေါင်း80လောက်ပစ်ခတ်ခဲ့ပြီးအစ္စရေးတို့ဘက်ကတော့အကြိမ်30လောက်ပြန်လည်ပစ်ခတ်ခဲ့တယ်လို့အစ္စရေးစစ်တပ်ကဒီကနေ့မှာပြောပါရယ်လွန်ခဲ့တဲ့သတင်းပတ်6ပတ်လောက်ကစပြီးဖြစ်နေတဲ့ပလိပခတွေကိုရေရှည်အစုံတန်တန်ရေးဆစ်ဆက်ညင်နိုင်မှုတွေကိုအီဂျစ်နိုင်ငံကိုင်ရိုမြို့မှာကျင်းပနေတော့ဆယ်ရက်ကြာအပြစ်ခတ်ရစေထားဖို့သဘောတူထားကြတာပါဒါပေမဲ့ဆွေးနွေးမှုတွေကနေပါလက်စတိုင်းဘက်ကလိုလာတဲ့ဂါဇာဒေသကိုအစ္စရေးဘက်ကပိတ်ဆို့ဟန်တာမှုတွေအစုံတပ်ပေးဖို့ကိစ္စနဲ့ဟာမတ်စ်အဖွဲ့လက်နဲ့ချဖို့ဆိုရဲအစ္စရေးဘက်ကလိုလာချက်တွေမှာညှိနှိုင်းလို့မရပဲဖြစ်ခဲ့တာပါဇူလိုင်လအစောပိုင်းကတည်းကစတင်ခဲ့တဲ့တိုက်ပွဲတွေကြောင့်ပါလက်စတိုင်းဘက်ကအရသာအများစုပါတဲ့လူပေါင်း 2,000 ကျော်သေဆုံးခဲ့ရပြီးအစ္စရေးဘက်ကတော့စစ်သား64ယောက်နဲ့အရသာ3ယောက်သေဆုံးခဲ့ရပါတယ
်။လူပြူရဲရရှိတယောက်ကလက်နက်မဲ့ဆယ်ကျော်တဲ့လူမဲတယောက်ကိုပစ်ခတ်ခဲ့ပြီးသေဆုံးခဲ့တာကြောင့်စူပူချမ်းဖတ်မှုတွေဖြစ်ပွားနေတဲ့မစ်ဆိုရီပြည်နယ်ဖာဂူဆန်မြို့ကိုနိုင်ငံတော်ရှေ့နေချုပ်အီရီဟိုဒါဒီကနေ့ဗုဒ္ဓဟူးနေ့မှာတာယာဖို့စီစဉ်ထားပါတယ်။ဒီသေဆုံးမှုနဲ့ပတ်သက်ပြီးပြည်တော်စုအဆင့်ဒေတာအဆင့်စုံစမ်းစစ်ဆေးဖို့ဆောင်ရွက်နေချိန်မှာပဲစိန့်လူးစ်မြို့က Post Dispatch သတင်းစာမှာအာနာပိုင်နေတဲ့လူထုကြားအပြန်လည်ယုံကြည်မှုရရှိအောင်ဆောင်ရွက်ဖို့ကိုလည်း Eric Holder ကတိုက်တွန်းခဲ့ပါတယ်။ဒီခီးစဉ်တွင်ဩဂုတ်လ9ရက်ကသေဆုံးခဲ့တဲ့ Michael Brown ကိစ္စအတွက်လူမှုအတိုင်းဝိုင်းခေါင်းဆောင်တွေ FBI စုံစမ်းစစ်ဆေးမှုတွေပြည်တော်စုအယက်သားအခွင့်အရေးဆိုင်ရာတာဝန်ရှိသူတွေနဲ့လည်းသူကတွေ့ဆုံမှာဖြစ်ပါတယ်။သေဆုံးမှုအပေါ်လွတ်လပ်ပြီးတရားမျှ တ်တစွာအပြည့်အဝဆောင်ရွက်ပေးမယ်ဆိုပြီးဖာဂူဆန်မျိုးသူမျိုးသားတွေကိုမစ္စတာဟိုဒါကကတိပေးခဲ့ပါတယ်ဒီကနေ့ဗိုလ်တော်ဦးနေမှာစုံစမ်းစစ်ဆေးဂျူရီအဖွဲ့ဝင်တွေကလည်းမိုက်ကယ်ဘရောင်းသေဆုံးမှုအတွက်အထောက်အထားတွေကိုစတင်ကြားနာမှာဖြစ်ပါတယ်ခင်ဗျာ
ယူကရိန်းနိုင်ငံအရှေ့ဘက်ပိုင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေအရေးဆွေးနွေးနိုင်ဖို့ယူကရိန်းသမရပီထရိုပရိုရှင်ကိုနဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့နောက်တစ်ပတ်ထဲထိပ်တည်ညီလာခံတစ်ခုမှတွေ့ဆုံကြဖို့ရှိပါတယ်။ညီလာခံကိုဘီလာရုစ်နိုင်ငံရဲ့မြို့တော်မင်စ်မြို့မှာအော်ဂိုလာ26ရက်နေ့မှာတွေ့ဆုံဆွေးနွေးမယ်လို့ယူကရိန်းသမ္မတယုံကသတင်းထုတ်ပြန်ပါတယ်။ယူကရိန်းနိုင်ငံတွင်တည်ငြိမ်မှုရရှိရေးကိုအားထုတ်ဆွေးနွေးသွားမယ်အပြင်ဥရောပသမ္မတနဲ့စီးပွားရေးပူးပေါင်းဆောင်ရွက်ဖို့နဲ့စွမ်းအင်လုံခြုံရေးကိုလည်းထည့်သွင်းဆွေးနွေးသွားမယ်လို့ယူကရိန်းသမ္မတရဲ့အစိုးရလက်ထောက်အရာရှိကပြောပါတယ်။ညီလာခံပြုလုပ်မဲ့ထုတ်ပြန်ချက်ကိုယူကရိန်းအရှေ့ဘက်ကရုရှားလိုလာတဲ့သဘုံတွေတင်ပိုက်ထားတဲ့မြို့နှမြို့ကိုယူကရိန်းတို့ဘက်ကဆက်လက်တိုက်ခိုက်နေတဲ့ကြေညာလိုက်တာပါရုရှားဘက်ကကြေညာချက်ထုတ်ပြန်ရမှာတော့ဒီထိပ်သီးညီလာခံအတွင်းဥရောပသမ္မတကိုယ်စားလှယ်တွေဘီလာရုစ်နဲ့ကာဇာခစ္စတန်နိုင်ငံကောင်းဆောင်တွေပါဝင်မဲ့အစည်းအဝေးတွေလုပ်ဖို့ရှိတယ်လို့ဖော်ပြပါရတယ်။ရုရှားနဲ့ယူကရိန်းသမ္မတရိုဂျန်လာရုံကပြင်သစ်နိုင်ငံမှာမမျှော်လင့်မဲ့တွေ့ဆုံခဲ့ပြီးနောက်ပိုင်းအခုတစ်ချိန်ကတော့နိုင်ငံကောင်းဆောင်တွေတိုက်ရိုက်တွေ့ဆုံမဲ့ပွဲဖြစ်ပါရတယ်။ယူကရိန်းနိုင်ငံအရှေ့ဘက်မှာဖြစ်ပွားနေတဲ့စစ်ပွဲတွေနဲ့ပတ်သက်ပြီးနိုင်ငံကောင်းဆောင်တွေမျက်နှာချင်းဆိုင်ဆွေးနွေးနိုင်မဲ့အခွင့်အရေးလည်းဖြစ်ပါရတယ်။
Viewer American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပါကစ္စတန်နိုင်ငံလွတ်လပ်ရေးရပြီးကလေးက3ချိန်စစ်အာဏာသိမ်းခဲ့တဲ့ပါကစ္စတန်စစ်တပ်ကပြဿနာတွေ ထိတ်တဲ့ရင်ဆိုင်နေရတာတွေကိုအပြေရှာဖို့စစ်မှန်တဲ့တွေ့ဆုံဆွေးနွေးမှုတွေပြုလုပ်ကြဖို့တိုက်တွန်းလိုက်ပါတယ်ဒီကနေ့ဗိုလ်တော်ဦးနေ့မှာပါကစ္စတန်လွတ်တော်ရှေ့မှာထောင်ထဲချတဲ့ဆန္ဒပြသူတွေဟာပါကစ္စတန်ဝန်ကြီးချုပ်နဝက်ရှာရစ်နှုတ်ထွက်ပေးဖို့တောင်းဆိုနေတာပါအင်္ဂါနေ့နှောင်းပိုင်းတုန်းကတော့ဆန္ဒပြသူတွေဟာတားစီတွေကိုကြော်လာပြီးပါလီမန်နဲ့အစိုးရအဆောက်အဦနေရာတွေကိုဝေရောက်ခဲ့ကြပါတယ်ဒီဆန္ဒပြမှုတွေကိုနာမည်ကျော်ခရစ်ကတ်အားကစားသမားကနေနိုင်ငံရေးသမားဖြစ်လာတဲ့အင်မန်ခန်းနဲ့ဘာသာရေးကောင်းဆောင်တူဖြစ်တဲ့တဟာဦးကက်ဒရီတို့ကဥဆောင်ခဲ့တာပါမစ္စတာရှာရက်ဖ်ဟာမဲလိန်နာရီလက်စားတာတွေလုပ်ခဲ့တယ်ဆိုပြီးသူတို့ကဆွဆွဲနေတာပါဗိုလ်တော်ဦးနေ့ည7နာရီမှာမစ္စတာရှာရက်နှုတ်ထွက်မပေးဘူးဆိုရင်အဆောင်အချက်တွေထူထပ်တဲ့ဝန်ကြီးချုပ်အဆောက်အဦကိုဝင်ရောက်စီးနင်းမယ်ဆိုပြီးတော့လည်းခန်းကပြောပါတယ်ကက်ဒရီကလည်းသူ့ကိုထောက်ခံသူတွေကိုမစ္စတာရှာရက်နှုတ်ထွက်ချိန်အထိတခြားလွတ်တော်အမတ်တွေအပြင်မထွက်နိုင်အောင်ပါလီမန်ကိုပိတ်ဆို့ခိုင်းထားပါတယ်ဒီမိုကရေစီနီးကြပထမဆုံးအချိန်အာဏာရလာခဲ့တဲ့မစ္စတာရှာရက်ဖ်ဟာမနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲအတွင်းမဲမတမာမှုတွေလုပ်ခဲ့တယ်ဆိုပြီးဆန္ဒပြသူအများစုကလည်းဆွဆွဲနေပါရယ်ခင်ဗျာ
အာဖရိကနိုင်ငံအနောက်ပိုင်းဂီရီနိုင်ငံနဲ့လိုင်ဘေးရီးယားနိုင်ငံတို့ကပြန်ရောက်လာတဲ့မြန်မာအမျိုးသားတအုပ်ကိုအီဘိုလာဗိုင်းရပ်စ်စောင့်ကြည့်ထိန်းချုပ်ရေးလုပ်ငန်းစဉ်အရထိန်းသိမ်းစောင့်ကြည့်နေတယ်လို့အစိုးရကဒီကနေ့ထုတ်ပြန်ထားပါတယ်။ဩဂုတ်လ19ရက်မနေ့ညနေပိုင်းကပြန်ရောက်လာတဲ့တန်တရားရှိသူအမျိုးသားတအုပ်အပြင်သူ့ကိုလိုက်ပါပို့ဆောင်နေတဲ့မျိုးသားလေးဦးကိုလည်းခေါ်ယူစောင့်ကြည့်ထားပြီးသွေးနမူနာကို WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ်စီပေးပို့စစ်ဆေးနေတယ်လို့ဝေဘာဂီအထူးကုဆေးရုံကြီးကဆေးရုံအုပ်ဒေါက်တာတန်တန်ထေးကပြောပါရယ်။ယောဂဗိုလ်ကူးစက်ခံရတယ်လို့တန်ရရှိသူလိုက်ပါလာတဲ့လေရင်ကိုလည်းယောဂဗိုလ်တန့်စင်နာရီလေရင်ဝန်ထမ်းတွေနဲ့လိမ့်စိတ်တွင်းတာဝန်ရှိတွေရှိသူတွေကိုပါယောဂကူးစက်မှုမရှိစေရေးဆောင်ရွက်နေတယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါရယ်။
တရုတ်နိုင်ငံအရှေ့ပိုင်းမှာကြောက်မီးသည်တစ်ခုပောက်ကွဲမှုကြောင့်ပိတ်မိနေတဲ့အလုသမား25ယောက်ကိုကယ်ဆယ်ရေးလူသားတွေကဆက်ပြီးကြိုးစားရှာဖွေနေပါတယ်။တဝက်တစ်ပြက်ပြုတ်ချသွားတဲ့ကြောက်မီးသည်တွေနှစ်ထဲကနေဗုဒ္ဓဟူးနေ့အစောပိုင်းကအလောင်းနှလောင်းကိုဆွဲထုတ်ခဲ့တဲ့အကြောင်းတရုတ်အစိုးရစင်ဝါသတင်းမှာဖော်ပြထားပါတယ်။အရှေ့ဘက်ဦးဂိုက်ခဲမှာရှိတဲ့ဒေါင်ဖန့်ကြောက်မီးသည်တွေအင်္ဂါနေ့ကပါကြောင့်ပောက်ကွဲခဲ့တယ်ဆိုတာကိုတော့အာနာပိုင်းတွေကအပြေရှာနေတော့ဖြစ်ပါတယ်။ရေကြီးတဲ့ရာသီမှာပိတ်ထားရမယ်ဆိုတဲ့အမိန့်ကိုဆန့်ကျင်ပြီးပုတ်ကလေးကပိုင်းဒီကြောက်မီးသည်တွေကိုလဲပတ်နေခဲ့တာလို့ဒေသဆိုင်ရာအရေးပေါ်ကယ်ဆယ်ရေးဌာနအရာရှိတဦးကပြောပါရယ်တရုတ်နိုင်ငံရဲ့ကြောင်မီးသွေးလုပ်ငန်းတွေမှာဘေးကင်းလုံခြုံမှုအခြေအနေတိုးတက်လာတာရှိပေမဲ့လို့ကြောင်မီးသွေးရင်းလုပ်ငန်းတွေကြောင့်နှစ်စဉ်လူတွေရာနဲ့ချီသေဆုံးနေရဆဲဖြစ်ပါရယ်ခင်ဗျာ
အသက်117နှစ်ရှိပြီဖြစ်တဲ့အငြိမ်းစားပညာရေးဝန်ထမ်းဟောင်းဂျပန်နိုင်ငံသားတဦးဟာကမ္ဘာအသက်ရှည်ဆုံးဂရင်းနှင့်ဆန်ချိန်ဝင်သက်ရှိအမျိုးသားဖြစ်လာပါရယ်သူ့မတိုင်ခင်မှာတော့ဧပြီလရုံးကဆုံးပါသွားတဲ့နယူးယောက်မြို့ကအမေရိကန်နိုင်ငံသားကအသက်117နှစ်164ရက်နဲ့ဆန်ချိန်ချိုးထားခဲ့တာပါဂရင်းကပေးတဲ့အတိအမှတ်ပြုလက်မှတ်ကိုဒီကနေ့ပုတ်ထူးနေ့မှာမမွေးကလက်ခံရရှိခဲ့ပါရယ်နောက်ထပ်ကမ္ဘာအသက်ရှည်ဆုံးသက်ရှိလူရာစုကိုလည်းဂျပန်နိုင်ငံအိုဆာကာမြို့သူကရထားခဲ့တာဖြစ်ပါရယ်1903ခုနှစ်ဖေဖော်ဝါရီလ5ရက်နေ့မှာမမွေးကိုဖူကူရှိမာဒေသ ာမှာမွေးဖွားခဲ့ပါတယ်သူဟာကျောင်းဆရာတူဖြစ်ပြီးသူချုံမြို့မြောက်ပိုင်းစိုက်တမမြို့အထက်တန်းကျောင်းတစ်ကျောင်းမှာအနေအငိမ့်စားယူတဲ့အထိအလုပ်လုပ်ကန်ခဲ့ပါတယ
်ပေါ်တဘူးနေညပိုင်းအတွက်နောက်ဆုံးရထားတဲ့သတင်းတွေကိုကိုအောင်နဲ့နန်းလောင်တို့ကအကျညာပေးခဲ့တာဖြစ်ပါတယ်ရှင်ထိတ်တဲရောက်သတင်းလွှာတွေကိုစက်တိုက်တင်ဆက်ပေးမယ်အထဲအရင်ဆုံးနားဆင်ရမှာကတော့အီဘိုလာရောဂါပိုးတန်လျာရှိသူမြန်မာတဦးရန်ကုန်နိုင်ငံတကာလေဆိပ်မှာတွေ့ရှိတဲ့သတင်းဖြစ်ပါတယ်မြန်မာလေကြောင်းလိုင်း HM332 နဲ့လိုက်ပါလာတဲ့အာဖရိကနိုင်ငံတွေမှာဖြစ်ပွားနေတဲ့အီဘိုလာရောဂါပိုးရှိသူလို့တန်လျာရှိတဲ့မြန်မာမျိုးသားတယောက်ကိုဩဂတ်လ19ရက်နေ့မနေ့ကညပိုင်းအချိန်ရန်ကုန်လေဆိပ်မှာတွေ့ရှိခဲ့ပြီးတော့အီဘိုလာဗိုင်းရပ်စ်ရောဂါတန်လျာရှိသူအဖြစ်နဲ့ကူးစက်ရောဂါဆေးရုံကြီးမှာစောင့်ကြည့်နေပါတယ်။အီဘိုလာရောဂါဟုတ်မဟုတ်ကိုလည်းသွေးနမူနာစစ်ဆေးတာတွေလုပ်ဆောင်နေပါတယ်။အာဖရိကနောက်ပိုင်းဂီနီနဲ့လိုင်ဘီးရီးယားနိုင်ငံတွေကနေပြီးတော့မြန်မာနိုင်ငံကိုပြန်ရောက်လာတဲ့အသက်22နှစ်အရွယ်အမျိုးသားတဦးကိုကိုယ်ပူချိန်မြင့်တက်နေတာကိုခန္ဓာနှုံးချနေတဲ့ဒီလက္ခဏာတွေကြောင့်အီဘိုလာဗိုင်းရပ်စ်တန်လျာရှိသူအဖြစ်နဲ့စောင့်ကြည့်နေကြောင်းအစိုးရကထုတ်ပြန်ထားပါတယ်။အပြည့်အစုံကိုတော့ကိုစီသူကပြောပြပေးပါမယ်ရှင်။
ဟုတ်ကဲ့ပါအာဖရိကနောက်ပိုင်းဂီနီနိုင်ငံနဲ့လိုင်ဘီးရီးယားနိုင်ငံတွေကပြန်ရောက်လာတဲ့မြန်မာအမျိုးသားတူကိုအီဘိုလာဗိုင်းရပ်စောင့်ကြည့်ထိန်းချုပ်ရေးလုပ်ငန်းစဉ်အရထိန်းသိမ်းစောင့်ကြည့်နေတယ်လို့အစိုးရကဒီကနေ့ထုတ်ပြန်ထားပါတယ်အကုလာ19ရက်မနေ့ညပိုင်းကပြန်ရောက်လာတဲ့တန်တရာရှိသူအမျိုးသား2ဦးအပြင်သူနဲ့အတူလိုက်ပါလာတဲ့အမျိုးသား4ဦးကိုလည်းခေါ်ယူစောင့်ကြည့်ထားပြီးတော့သွေးနမူနာကို WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ်စီပေးပို့စစ်ဆေးနေတယ်လို့ဝေဘာကီထုကုဆေးရုံကြီးကဆေးရုံအုပ်ဒေါက်တာတန်တန်းထီကပြောပါတယ
်တယောက်ကမနေ့မကောင်းတဲ့အတွက်ကြောင့်မလို့ကျမတို့ကခေါ်ရတာပေါ့နော်သူရဲ့အပေါင်းမှာတရားကိုဆေးရုံမှာလုပ်ပြီးစစ်ဆေးမှုတွေလုပ်ပြီးဒါပဲရှိသေးတယ်ရှင်စစ်တာလည်းဒီမှာတော့ဘာအဖြေပါမထွက်သေးဘူးသုံးလေးရတော့ဆောင်းပါမရှိဘာမှပြီမှလည်းစစ်လို့မရနော်ဒီကျွန်တော်တို့ WHO ကနေလုပ်တဲ့ဒါဖြစ်တဲ့အတွက်ကြောင့်မို့သူတို့ကလူကြီးချင်းကနေအဖြေလာလိမ့်မယ် NHL လို့ကတော့ဒီပဲလာလိမ့်မယ်နောက်တော့သူတို့ကနေတစင်ပို့မှာပေါ့တွေးရလဲကျွန်တော်တို့ကနေဖောက်ပြီးတော့ဒေစိတ်ကိုပို့လိုက်တယ်သူသက်ဆိုင်ကနေယူသွားပြီးတော့စစ်ပို့လုပ်တယ
်ဒီကနေ့ညနေအထိတော့ Ebola virus ရောဂါပိုးတန်တရာရှိသူရဲ့အခြေအနေဟာအလွန်ကောင်းမွန်နေပြီးတော့ရောဂါစောင့်ကြည့်ရေးလုပ်ငန်းစဉ်အရထိန်းသိမ်းစောင့်ကြည့်နေတယ်လို့ပြောပါတယ်
ကောင်းကောင်းနဲ့ရှင်အကူကောင်းနဲ့တယောက်ကအီမသာဖြစ်တဲ့အတွက်ကြောင့်မလို့ကျမတို့ကနေပြီးတော့ကြည့်ရတဲ့ temperature လေးနည်းနည်းလေးရှိတဲ့အတွက်ကြောင့်မခေါ်ထားတာသူနဲ့လာလာ၄ယောက်ပေါ့နော်အားလုံးပေါင်း၅ယောက်ကောင်းတယ်အကုန်ကောင်းတယ်ကိုထမင်းနေအောင်စားမယ်ဆိုလို့ထမင်းနေလည်းပူထားတယ်ဟင်းနေလည်းပူထားတယ်ငါပြည့်ရင်နဲ့တိုးစရာနဲ့စားရင်လည်းဆိုရင်လည်းပူထားတယ်နော်အကုန်လုံးကောင်းပါလေ
အီဘိုလာဗိုင်းရပ်စ်ရောဂါတန်တရာရှိသူအမျိုးသားနဲ့အတူပြန်လာသူအမျိုးသား၄ဦးစုစုပေါင်းအမျိုးသား၅ဦးကိုဝေဘာကီဆေးရုံမှာတည်တံ့ခွဲထားပြီးတော့စောင့်ကြည့်နေတာဖြစ်ပါတယ်မိသားစုနဲ့လည်းတွေ့ဆုံခွင့်ပိတ်ပင်ထားပါတယ်သွေးနမူနာပေးပို့စစ်ဆေးပြီးအခြေအနေတွေကိုလည်းထပ်မံထုတ်ပြန်သွားမယ်လို့ဝေဘာကီကူးစက်ရောဂါအထူးကူဆေးရုံကတာဝန်ရှိသူတွေကပြောပါတယ်။တန်တရာရှိသူလက်ပါလာတဲ့လေယာဉ်ကိုလည်းရောဂါပိုးတန့်စင်တာတွေလေယာဉ်ဝန်ထမ်းတွေနဲ့လေဆိပ်တွင်းတာဝန်ရှိသူတွေကိုပါရောဂါကူးစက်မှုမရှိစေရေးစောင့်ရွက်နေတယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ဒါ့အပြင်မြန်မာနိုင်ငံတွင်းဝင်ရောက်လာတဲ့ခီးသည်အားလုံးကိုကျန်းမာရေးအထူးစောင့်ကြည့်နေတယ်လို့လည်းသိရပါတယ်။အီဘိုလာဗိုင်းရပ်စ်ရောဂါပိုးကြောင့်အာဖရိကနောက်ဖက်ချမ်းဂီနီ၊လိုင်ဘီးရီးယား၊ဆီးရီးယားလီယွန်၊နိုင်ဂျီးရီးယား၄နိုင်ငံတွေမှာအောက်တိုဘာ၁၀ရက်နေ့အထိလူပေါင်း2240ကျော်ရောဂါပိုးတွေ့ရှိခဲ့ပြီးတော့လူပေါင်း1229ဦးသေဆုံးခဲ့ပြီလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကထုတ်ပြန်ထားပါတယ်။လူတွေကိုအလင်းမြန်သေစေပြီးထိန်းချုပ်ဖို့ခက်ခဲတဲ့အီဘိုလာကူးစက်ရောဂါအန္တရာယ်ကိုတားဆီးကာကွယ်နိုင်ဖို့သတိပေးနှိုးဆော်ချက်တွေကိုလည်းနိုင်ငံပိုင်သတင်းစာတွေနဲ့သတင်းဌာနတွေကနေသတိပေးနှိုးဆော်တာတွေကိုထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။
ကိုစီတူပါရှင်မြန်မာနိုင်ငံမှာအားကောင်းလာနေတဲ့ဓာတ်ရုပ်မူရစေဝါတိုက်ဖြတ်ရေးအတွက်ဆိုရင်ထုတ်လုပ်ရေးပိုင်းကိုကန့်သက်ဖို့ဒေသရင်းနိုင်ငံကြီးတွေနဲ့ပို့ပြီးတော့မှပူးပေါင်းရမှာဖြစ်တယ်လို့တိုင်းပြည်တွင်းမှာကြာတော့သုံးဆွဲမှုအပိုင်းကိုလျှော့ချနိုင်မှုပြည်သူ့ကျန်းမာရေးပညာပေးရေးနဲ့လူမှုဖွံ့ဖြိုးရေးအပိုင်းတွေကနေလှုပ်ဆောင်သွားရမယ်လို့ကုလသမဂ္ဂနဲ့မြန်မာနိုင်ငံမူရတားဆီးရေးအရာရှိတွေကပြောကြပါတယ်မြန်မာနိုင်ငံအပါဝင်ဒေသရင်းနိုင်ငံတွေကဓာတ်ရုပ်မူရစေရောင်းဝယ်ဖောက်ကားမှုကိုတိုက်ဖြတ်ဖို့နိုင်ငံတကာနှိနှောဖလှယ်ပွဲတစ်ခုမြန်မာနိုင်ငံမှာကျင်းပနေပါတယ်ဒီကြောင့်ပြေဆုံးမအေးတန်တာကျော်ကဆက်ပြောပြပေးပါရှင
်ဟုတ်ကဲ့ပါရှင်ဒါတို့စိတ်ကြွဆေးပြားတွေဟာအရှိနဲ့အရှိတောင်အာရှဒေသဖွံ့ဖြိုးရေးနဲ့တရားဥပဒေစိုးမိုးရေးအတွက်အဓိကအနှောက်အယှက်ဖြစ်လို့ဒါကိုထိန်းချုပ်နိုင်ဖို့ UNODC ကုလသမဂ္ဂအမှုရေးစေဝါနဲ့ပြည်မှုဆိုင်ရာရုံးက Global Smart Program ဆိုပြီးတော့ဒါတို့ဗေဒနီးနဲ့ဖော်ဆက်ထားတဲ့စိတ်ကြွမှုရေးစေစောင့်ကြည့်လေ့လာအကဲပြတ်ရေးအစီအစဉ်ကို2008ခုနှစ်မှာစတင်ခဲ့တာဖြစ်ပါတယ်ဒီစီဇန်နဲ့ပတ်သက်လို့2009ခုနှစ်ထဲကနှစ်စဉ်ကျင်းပလာနေတဲ့နှီးနှောဖလှယ်ပွဲကိုတော့ဒီနှစ်မြန်မာနိုင်ငံရန်ကုန်မြို့မှာကျင်းပတာဖြစ်ပြီးတော့ဒေသရင်းနိုင်ငံတွေအပြင်နိုင်ငံတကာကကိုယ်စားလှယ်တွေပါတက်ရောက်လာကြတာပါ။ဒ ဒေတာရင်းဤသူလက်ရှိအခြေအနေအရမြန်မာနိုင်ငံမှာမိုးရေစေဝါထုတ်လုပ်မှုအပိုင်းကိုအရင်ကထက်ပိုပြီးတော့အောင်မြင်အောင်နှိမ့်နှင်းနိုင်ပေမဲ့ဓာတ်ရုမိုးရေစေဝါထုတ်လုပ်ရောင်းဝယ်မှုကအရင်ကထက်တောင်ပိုပြီးတော့အားကောင်းလာနေတာပါဒါဟာမြန်မာနိုင်ငံရဲ့ဒီနေရာအနေအထားကြောင့်လည်းဖြစ်တယ်လို့ UNODC ရုံးရဲ့ Global Smart အစီအစဉ်အရှိအာရှဒေတာဆိုင်ရာအစီအစဉ်ညှိနှိုင်းရေးမှူးဦးထွန်းနေစိုးကပြောပါတယ
်မြန်မာနိုင်ငံအတွက်ဆိုရင်တော့ကျွန်တော်ကဘာအဓိကပြောချင်တယ်လဲဘိမ်းမြူပဲချက်ချက်ဒါမှမဟုတ်မက်သဖက်တမင်းလို့ခေါ်တဲ့စိတ်ကြွဆူပဲချက်ချက်ဘာလိုအပ်တယ်လဲဆိုတော့ဒါတို့ဗေဒကုန်ကျန်းပစ္စည်းတွေပေါ့နော်ကျွန်တော်တို့အင်္ဂလိပ်လိုတော့ precursor chemicals လို့ခေါ်ပါတယ်အဲ့ precursor chemicals တွေကိုကျွန်တော်ဘာမှနိုင်ငံမှာဒီဟာထုတ်တာမဟုတ်နိုင်ငံသားကနေပြီးတွင်းယူရတဲ့အတွက်ကြောင့်မလို့ဒီဟာတွေကျွန်တော်တို့တိုင်းမျိုးဝင်လာတဲ့လမ်းကြောင်းတွေကျွန်တော်တို့ပိတ်ဆို့နိုင်မှုလိုတယ်ပေါ့ဒါနဲ့ပတ်သက်တယ်ဆိုရင်ဘယ်နိုင်ငံတွေကလာလဲဆိုရင်ကျွန်တော်တို့တိုင်းပြည်ကကမကောင်းချောင်းမလာစွာနဲ့ဒီကဘာမှာဒီလို precursor chemical တွေအများဆုံးထုတ်လုပ်တဲ့နိုင်ငံကြီးနှစ်ခုကြားထဲမှာကျွန်တော်တို့ညှက်နေတယ်ပေါ့နော်တစ်ခုကအိန္ဒိယဖြစ်ပါတယ်နောက်တစ်ခုကတရုတ်ဖြစ်ပါတယ်ဆိုတော့ကျွန်တော်တို့ဒီမြန်မာနိုင်ငံရဲ့အခြေအနေကိုကျွန်တော်တို့လုံမယ်ဆိုရင်အိန္ဒိယချင်းတွေပူးပေါင်းဆောင်ရွက်မှုတွေလိုအပ်တယ်လို့မူရစီဝါဒီကိုတိုက်ချက်နေနေတဲ့ကျွန်တော်အထူးတပ်ဖွဲ့ရှိတယ်ဒီအထူးတပ်ဖွဲ့တွေမှာဘယ်လိုခေါ်မလဲလိုအပ်တဲ့ပစ္စည်းကိရိယာတက်ဆင်မှုအပိုင်းတွေတိုးမြှင့်ပေးရမယ်ဒီအားနဲ့ပတ်သက်တဲ့လူအင်အားတွေစစ်ဆေးတဲ့ပစ္စည်းတွေပေါ့နော်အဲ့ဒါတွေကိုလည်းကျွန်တော်တို့တိုးမြှင့်ပြီးတော့အသုံးပြုသွားမှာဖြစ်ပါနောက်မှ solution တော့ကျွန်တော်တို့ဒါကို control လုပ်ဖို့တော့ခက်နေပါဦး
ဒီလိုဓာတ်ရုပ်မိုးရေစေဝါထုတ်လို့ရေးတွေကုန်ကျန်းပစ္စည်းတွေနိုင်ငံထဲဝင်မလာအောင်လို့ပိတ်ဆို့ရမှာဖြစ်တယ်လို့အာဏာပိုင်တွေဘက်ကအရေးယူဆောင်ရွက်မှုတွေဖြင့်လူမှုရဲ့ပူပေါင်းပါဝင်မှုကလည်းအရေးကြီးပါတယ်လို့ဦးထွန်းနေစိုးကပဲပြောပါတယ
်ပြည်သူလူထုကိုယ်တိုင်ဝါကိုဒီလိုဟာရင်းနဲ့ပတ်သက်လို့အာဏာပိုင်တွေနဲ့ပူပေါင်းပြီးဆောင်ရွက်ပေးမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒါကမဖြစ်နိုင်စရာအကြောင်းမရှိပါဘူးဒီမိုးရေစေဝါကိုကျွန်တော်တို့တိုင်းနာတစ်ခုထိပေါ့နော်ကျွန်တော်လုံးဝပပြောင်းလို့ကျွန်တော်ဆိုတော့မဟုတ်လုံးဝပပြောင်းလို့တော့ဘယ်နိုင်ငံမှမမလွယ်ပါဘူးဒါပေမဲ့ကျွန်တော်တိုင်းနာတစ်ခုထိရောင်းနေကြဆင်းသွားအောင်လုပ်နိုင်ပါတယ်
Global Smart အစီအစဉ်ရဲ့အရှိအာရှဒေတာဆိုင်ရာအစီအစဉ်ညှိနှိုင်းရေးမှူးဦးထွန်းနေစိုးပြောသွားတာပါဒါတို့မိုးရေစေဝါတုံးဆွဲမှုပေါ်မူတည်ပြီးတော့ထုတ်လုပ်မှုတိုးမြင့်လာတဲ့အနေအထားဖြစ်လို့လေဒီလိုမိုးရေစေဝါရောင်းဝယ်ဖောက်ကားမှုမှာရောင်းချမှုအပိုင်းတွေမှာတခြားတစ်ဖက်ဖြစ်တဲ့စားသုံးသူတွေဘက်ကလည်းတားဆီးတဲ့အနေနဲ့ထိန်းချုပ်မှုကိုလှုံ့ဆော်သွားဖို့မြန်မာနိုင်ငံမိုးရေစေဝါတားဆီးနိုင်နေရေးရဲတပ်ဖွဲ့ရဲ့စီမံကိန်းဌာနမှူးရဲမှူးကြီးဇော်လင်းထွန်းကပြောပါတယ်
တုံးဆွဲမှုရှော့ချရေးဦးစားပေးတဲ့ရှိကမှုပုံစံနဲ့သွားလို့ရှိရင်ရုပ်သာလီတစ်မျိုးတစ်မိပေါ့နော်ကြောင်းလဲလာမယ်ဆိုတော့ဟိုအနေထားမျိုးရှိပါတယ်ဓာတ်စီနေနေတို့အစားတို့ဖွံ့ဖြိုးရေးတို့ဒီဟာတွေကလည်းကျွန်တော်တို့မပါမပြီးတဲ့တစ်ခုပေါ့အဲ့တော့ဒီနှစ်ခုကိုကျွန်တော်တို့ကဟန်ချက်ညီဘယ်လိုထိန်းလဲပေါ့အဓိကပြဿနာပါလဲဒီကွက်မှာလိုအပ်ချက်ရှိနေတယ်ဘာဖြစ်လို့လဲသုံးဆွဲသူတွေရှိနေပါအဲ့တော့သုံးဆွဲသူတွေကိုကျွန်တော်တို့ဘယ်လို approach နဲ့သုံးဆွဲမှုမရှိအောင်ဒီရောင်းရမလဲဆိုတဲ့အပိုင်းလေးကိုစဉ်းစားတယ်အဲ့လိုစဉ်းစားတဲ့အပိုင်းမှာလည်းကျွန်တော်တို့ကနိုင်ငံတကာမူရေးစေဝါ convention တွေရှိတယ်convention ရဲ့ UNC ကပါလဲဆိုတော့ကျွန်တော်တို့ပြန်ကြည့်ရပါဒူဒါရဲ့ကျန်းမာရေးနဲ့အကျိုးစီးပွားကိုဒါကာကွယ်ဖို့ဆိုတဲ့ main objective ပေါ့နော်ဟို public health ဆိုတဲ့ကဏ္ဍကြီးကျွန်တော်တို့ထည့်စဉ်းစားလာတော့မယ် education ဆိုတဲ့ကဏ္ဍကြီးကျွန်တော်တို့စဉ်းစားလာလာတော့မယ်အဲနောက်တစ်ခုက social development အပိုင်းတွေကိုလည်းကျွန်တော်တို့ကပြန်စဉ်းစားလာမယ်ဒီလိုကြောင်းမြန်ပြန်ပြီးတော့စဉ်းစားရတဲ့အပိုင်းလေးတွေရှိတာပါတယ
်မြန်မာနိုင်ငံမူရင်းစေဝါတားဆီးနိုင်နေရေးရက်တဖွဲ့ရဲ့စီမံကိန်းဌာနမှရဲမှူးကြီးဇော်လင်းထွန်းပြောသွားတာပါမြန်မာနိုင်ငံမှာဗုဒ္ဓဦးနဲ့ကြာတာရေနှစ်ရက်တာကျင်းပနေတဲ့ Smart Program နှင်းနှောဖလှယ်ပွဲမှာတနိုင်ငံချင်းစီရဲ့ပြဿနာကိုနိုင်ငံတကာကကျွမ်းကျင်သူတွေနဲ့တာဝန်ရှိသူတွေဆွေးနွေးဖလှယ်နိုင်လို့မူရင်းစေပြဿနာထိန်းခွင့်ရေးအတွက်အထူးအရေးပါပါတယ်လို့ဒီခန်းနာစီစဉ်သူတွေကပြောပါတယ်UNODC ရဲ့ Global Smart အစီအစဉ်ကနေဒေတာရင်းနိုင်ငံတွေဖြစ်တဲ့ Brunei, Cambodia, တရုတ်, Indonesia, Laos, Malaysia, Myanmar, Philippines, Singapore, Thai နဲ့ Vietnam နိုင်ငံတို့အတွက်ထောက်ပံ့မှုတွေပေးနေပြီးတော့ဒီအစီအစဉ်ဖြစ်မြောက်ရေးအတွက် Japan, Australia, Canada, Britain နဲ့ American ပြည်အောင်စုပါဝင်နိုင်ငံပေါင်း9နိုင်ငံကနေပြီးတော့ငွေကြေးထောက်ပံ့ပေးနေတာဖြစ်ပါတယ်ရှင်
မေးသနာကြော်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။လှိုင်းသာယာမျိုးတွေထဲမှာရှိတဲ့ကိုရီးယားနိုင်ငံသားပိုင်း Master Sports ဖနက်ဆက်ယုံအနေနဲ့ဆက်ယုံပိတ်တာကိုတရားဝင်အသိပေးစာမထုတ်ဘဲနဲ့ပိတ်လာလိုက်တဲ့အတွက်နင့်နာခဲ့ရတဲ့အလုသမားက900ကျော်ရှိပါတယ်။ဒီအလုသမား900ကျော်ကိုဂျွန်လလစာတလစာနဲ့အလုပိတ်တဲ့အတွက်နင့်နာချေပေးဖို့ရန်ကုန်တိုင်းခုံတမာရီကောင်စီကနေပြီးတော့ဩဂုတ်လ19ရက်နေ့ကဆုံးဖြတ်ပေးလိုက်ပါတယ်။အခြေအနေအသေးစိတ်မအေးမာကပြောပြပေးပါရှင်။
လှိုင်းသာယာမြို့နယ်ထဲမှာရှိတဲ့ကိုရီးယားနိုင်ငံသားပိုင်းမာစတာစပော့ဖနက်ဆက်ယုံကိုမေလကုန်ကတည်းကပိတ်ထားခဲ့ပြီးအလုပ်ရှင်ကတော့ယာယီသဘောပိတ်ထားတာဖြစ်ကြောင်းကိုပဲအသိပေးထားတာပါဖွင့်မဲ့ရက်ကိုချိန်းဆိုပြီးအလုပ်သမားတွေလာခဲ့ပေမဲ့အလုပ်ဖွင့်တာမရှိတဲ့အတွက်လုံအားကနစ်နာမှုတွေနဲ့အလုပ်ပိတ်နစ်နာကြီးပေးဖို့အတွက်အလုပ်သမားတွေကတောင်းဆိုခဲ့ကြတာဖြစ်ပါတယ် လုံသမားတွေအနေနဲ့အလုံရှင်အလုံသမားဖြံပြဲရုံကနေညှိနှိုင်းဖို့အတွက်အဆင်မပြေတာကြောင့်ခုံသမားတိကောင်စီကိုတက်ပြီးတောင်းဆိုခဲ့တာပါခုံသမားတိကောင်စီကလုံအားကတလဆာနဲ့အလုံပိတ်နစ်နာကြီးပေးဖို့အတွက်အခုလိုဆုံးဖြတ်ပေးခဲ့တာဆိုပြီးအလုံသမားတွေကိုအကူအညီပေးနေတဲ့တရားလွှတ်တော်ရှေ့နေဦးထေးကပြောပါတယ
်ခုံသမားတိအဖွဲ့ကတော့သူတို့ကိုနစ်နာကြီးနဲ့ဒီကျွန်တော်အလုံခလာစာပေးဖို့ဆုံးဖြတ်လိုက်တာပေါ့နော်အကောင့်ထဲပေါ်တော့မျိုးနေရဒီအလုပ်ရုံနဲ့လုံသမားဥရိစစ်စည်းဌာနကဘလို့ပေါင်းတဲ့ပေါ်ပေးမယ်လည်းမသိဘူးကွာသူတို့ပေါ်ပေါ်ပြောရမှာပေါ့လုံချင်ရောအလုပ်ကမားရောသူတို့ပေါ်ပြောရမှာဒီအမိန်ပေါ်မှာဆရာဥရိရတော့ကျွန်တော်တို့တစ်လအတွင်းထိပေးထားတာပေါ့တစ်လအတွင်းမှာသူကအဲထောင်ရရတာပေါ့နော်ရောင်တိုင်းဒီလာကြီးပုံမှန်မာကြီးအဖွဲ့ကအဲ့လိုဆုံးမြတ်ပေးလိုက်တဲ့အတွက်အလုပ်ကမားတွေကတော့ကျေးဇူးပါတယ်ဒါတရားဥပဒေစိုးမှုရေးအတွက်အရေးကြီးပါတယ်သူတော့အလုပ်ချင်ရလိုက်နာမှုရှိမရှိရတော့ကျွန်တော်ရပောင်း30တွင်စောင့်ဆိုင်းကြည့်ရမှာပေါ့
ခုံသမားရီကောင်စီကဆုံးဖြတ်ပေမဲ့အလုတ်ရှင်ဘက်ကလိုက်နာမှုမရှိတဲ့စိတ်ယုံအများပြားလဲရှိနေတာပါမြန်မာယူနစ်အထက်ချုပ်စိတ်ယုံဆိုရင်လဲခုံသမားရီကောင်စီကဆုံးဖြတ်ပေမဲ့လိုက်နာမှုမရှိတာကြောင့်အလုတ်သမားတွေရဲ့နစ်နာမှုတွေလည်းရှိနေတာပါတချို့စိတ်ယုံတွေကအလုတ်ရှင်တွေဟာခုံသမားရီကောင်စီရဲ့ဆုံးဖြတ်ချက်တွေကိုလိုက်နာမှုမရှိတာဟာနှစ်နဲ့ချီကြာသွားခဲ့ပြီးအလုတ်သမားပြဿနာတွေကိုဖြေရှင်းပေးနိုင်မှုမရှိတာတွေကြောင့်အလုတ်သမားတွေဟာစားဝတ်နေရေးအခက်အခဲတွေကိုလည်းရင်ဆိုင်ခဲ့ရပါတယ်ဒီအတွက်အလုတ်ရှင်ဘက်ကလိုက်နာမှုမရှိရင်အရေးယူရမယ့်ဥပဒေမရှိတာကြောင့်ဥပဒေရဲ့အားနည်းချက်တွေကိုပြင်ဆင်ဖို့လိုအပ်တယ်ဆိုပြီးရှေ့နေဦးထေးကဆိုပါတယ်အဲ
ကြတော့ကျွန်တော်တို့မြန်မာယူနစ်အထက်ရုပ်ဆိုင်မှုမှာလည်းအဲ့လိုရှိပါတယ်ကျွန်တော်ခုံသမားတိကောင်စီကနိုင်လာတယ်လူကမာတွေကိုပြန်ခံဖို့နဲ့အဲဒီနစ်နာကြီးတွေပြေဖို့သူကလှုပ်ရှင်ကမလိုက်နာအောင်ကျွန်တော်အရေးယူလို့မရပါဘူးမလိုက်နာရင်အရေးယူရမယ့်ပုံမှမပါတာလှုပ်ပြန်ခံပါဆိုမခန့်ရင်မလုပ်မလဲဆိုတာမပါဘူးဥရီတွေမှမပါဒါမှမဟုတ်ကျွန်တော်ဥရီတွေအားနဲ့ချက်တွေပြေလို့ပြင်ဆင်ပေးဖို့ခဏနာတင်တာပေါ့နော်တခါငွေကြေးခံစားခွင့်နဲ့ပတ်သက်လို့လည်းအဲ့လိုဖြစ်တယ်အဲမြန်မာယူနစ်မှာလည်းဒါငွေကြေးခံစားခွင့်မှာခုံတော်ကြီးကောင်စီကဆုံးဖြတ်ပါတယ်အဲဒါပေမဲ့လှုပ်ရှင်ကနေပေါ့အဲ့ဒါကိုတင်းအတီယောင်းဒီရလို့တော့ဟိုစာကျွန်တော်တက်တယ်လို့ဆိုပေါ့ဆိုတာမပေးပါဘူး။အမပေးတဲ့အောင်ကျွန်တော်အမှုရဲကိုလေးလာကြည့်လိုက်တဲ့ခါကျတော့အလုပ်လုပ်တဲ့လုံသမားဥရိစစ်စေးဌာနညှိနှုတ်ကြီးဦးရှိန်ကိုယ်တိုင်ကအဲ့ဒီငွေကိုခံကိုအထာကိုညွှန်ကြားတဲ့အတွက်သက်ဆိုင်ရာမျိုးနဲ့အရာကြီးကနေပေါ့လုံသမားတွေကိုပေးရမယ်နင့်လာကြီးကိုခံအပ်ပေါ့သူကစာကျွန်တော်တက်လိုက်တဲ့အတွက်အမှုမပြီးပြတ်သေးတဲ့အတွက်ဆိုတော့ထုတ်ယူလို့မရပါဘူး။အဲ့လိုအလားတူပဲဂလက်ဟိုရှိန်အေးကားမှုမှလည်းအဲ့လိုပဲခုံသမားတိကောင်စီကနေပေါ့လုံသမားတွေကိုဟိုငွေကြီးအရာအသာဝင်နေသူမဲ့ပြေးပါတယ်ဒီနေ့ဒီမရပါဘူ
းမာစတာစပော့ဖိနက်ဆေယုံဟာဂျွန်လာတက်လာလုံးဒီပါအလုတ်ဖွင့်လိုက်ပိတ်လိုက်လုတ်ခဲ့ပြီးဂျွန်လာ28ရက်နေ့မှာတော့တရားဝင်ပိတ်သွားခဲ့ပြီးမဲ့အလုတ်သမားတွေကိုအလုတ်ပိတ်နစ်နာကြီးပေးဖို့အတွက်ပြက်ကွက်ခဲ့တာကြောင့်အလုတ်သမား900ကျော်ဟာဇူလိုင်လတုန်းကတောင်ကိုရီးယားတန်ရုံးရှိမှာဆန္ဒပြခဲ့ကြပါတယ်အခုချိန်ထိအလုတ်သမားတွေကိုယာယီအလုတ်ပိတ်ထားတယ်ဆိုတာကိုပဲအသိပေးထားတဲ့အတွက်အလုတ်သမားတွေအနေနဲ့လှုပ်ရှားကမရပဲစောင့်နေကြရတာပါဒါအပြင်အလုတ်သမားတွေအနေနဲ့တခြားလုပ်ငန်းရှင်တွေစီမှာသွားပြီးတော့အလုတ်လျှောက်တဲ့အခါမှာလည်းလုပ်ငန်းရှင်နဲ့ပဋိပက္ခဖြစ်ပူးတဲ့စက်ရုံကအလုတ်သမားတွေကိုအလုတ်ရှင်တော်များများကညှင်းပယ်ကြတယ်လို့ဆိုပါတယ်လက်ရှိအလုတ်လက်မဲ့ဖြစ်နေတဲ့အလုတ်သမားတွေနဲ့ပတ်သက်လို့ခုံသမားရီကောင်စီကနစ်နာကြီးပေးဖို့ဆုံးဖြတ်ပေးခဲ့ပေမဲ့အလုတ်ရှင်ဘက်ကလိုက်နာမှုရှိမရှိကတော့မသိမချမရေရာဖြစ်နေစေဖြစ်ကြောင်းအလုတ်သမားရဲ့လှုပ်ဆောင်နေသူတွေကပြောဆိုနေကြပါတယ်။2010ခုနှစ်ကစပြီးအခြေခံလှုပ်အားကလစားပေးဖို့အပါအဝင်နစ်နာမှုတွေအတွက်မြန်မာနိုင်ငံမှာအလုတ်သမားဆန္ဒပြမှုတွေအကြိမ်ကြိမ်ဖြစ်ခဲ့တယ်လို့2013ခုနှစ်အတွင်းမှာတော့အလုတ်ရှင်နဲ့အလုတ်သမားပဋိပက္ခဖြစ်ပွားခဲ့တဲ့အမှုခင်းပေါင်း1000လောက်ရှိပြီးအလုတ်သမားတွေတောင်းဆိုတဲ့အချက်တိုင်းကိုတော့အလုတ်ရှင်တွေကဖြည့်ရှင်းပေးမှုတွေမရှိခဲ့ဘူးလို့လည်းအလုတ်သမားရဲ့လှုပ်ဆောင်နေတဲ့အဖွဲ့အစည်းတွေကပြောဆိုကြပါတယ်ရှင်
ဒါဆင်များရှင်အမေရိကန်ပြည်ထောင်စုမစ်ဇူရီပြည်နယ်မှာဆယ်ကျော်သက်လူမဲတူအသက်ခံရတဲ့ကိစ္စနဲ့ပတ်သက်လို့ဖြစ်ပွားနေတဲ့အထူးကြုံတွေကိုအာဏာပိုင်တွေကသတိကြီးစွာနဲ့ကင်တွယ်ဖြေရှင်းနေပါတယ်။မြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေအပေါ်သက်ဆိုင်ရာတာဝန်ရှိသူတွေရဲ့ကင်တွယ်ဖြေရှင်းမှုနဲ့နှိုင်းယှဉ်ပြီးတော့အခုလာမယ့်စနေညဓာတ်ရိုက်လေးလိုက်မှာဆွေးနွေးကြရအောင်ပါ။ဆွေးနွေးလိုတဲ့သောတာရှင်တွေကျမတို့စီကိုချုပ်တင်ဆက်သွယ်နိုင်ကြပါတယ်ရှင်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1322382994 First နံပါတ်က1322382992ဖြစ်ပါတယ်။ Email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ဓာတ်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလို့တို့ရှင်ရေးသားပြောကြပြီးတော့ MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ရှင်။ လာမယ့်စနေညဒါရိုက်လီလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပြသည်ရှင်။ VOA American တန်ရဲ့ပုတ်တဖူးနေ့ညမြန်မာဘာသာအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။နိုင်ငံတကာသတင်းပုတ်ကိုဆက်ပြီးတင်ဆက်ပေးကြပါရရှင်။ပါကစ္စတန်ဝန်ကြီးချုပ်နော်ဝတ်ရှာရစ်ကိုနှုတ်ထွက်ပေးဖို့လူတောင်းနဲ့ချီပြီးတော့ပါကစ္စတန်ပါလီမန်ရှေ့မှာအင်္ဂါနေ့ကဆန္ဒပြခဲ့ကြပါတယ်။ဒီလိုမျိုးဆန္ဒပြမှုတွေကိုဩဇာကြီးမားတဲ့အတိုက်ခံခေါင်းဆောင်နှစ်ဦးကဦးဆောင်တာဖြစ်ပါတယ်။အရက်သားအစိုးရနှစ်ရက်အကြာငြင်းငြင်းချမ်းချမ်းအာဏာလွှဲပေးခဲ့တယ်။ပြီးခဲ့တဲ့2013ရွေးကောက်ပွဲဟာမဲမတမာမှုတွေနဲ့လုပ်ခဲ့တာလို့စွပ်စွဲထားပါတယ်။ဆန္ဒပြသူတွေကဆက်လက်ပြီးတော့ဆန္ဒပြနေမယ်လို့ဆိုပါတယ်။ VOA သတင်းတောက်ဇလက်တီကဟုတ်သတင်းပေးပို့ထားတာကိုတော့ကိုငင်းညံကဆက်ပြီးတော့ပြောပြပေးပါရှင်
။ပါကစ္စတန်ကဆန္ဒပြသူတွေဟာမြို့တော်အစ္စလာမဘတ်ကိုပိတ်ဆို့ထားလိုက်ပါတယ်။အင်္ဂါနေ့ကဆန္ဒပြသူတွေဟာအစိုးရအဆောက်အုံတွေအနောက်နိုင်ငံကတန်ယုံနေပါလီမန်နဲ့ဝန်ကြီးချုပ်နဝရှာရစ်ရဲ့အိမ်သားကိုတဖြည်းဖြည်းနဲ့တိုးလာတာရက်စုံလို့သတ်မှတ်ထားတဲ့အနီရောင်နယ်နမိတ်နေရာကိုရောက်လာပြီးဖြစ်ပါတယ်။အခုလိုခြိတက်ဆန္ဒပြတာတွေကိုနိုင်ငံရဲ့တတိယအကြီးဆုံးပါတီဖြစ်တဲ့တဟီအင်ဆက်ခေါင်းဆောင်ခရစ်ကတ်ကစားသမားဟောင်းအီမန်ခန်းကဦးဆောင်ပြီးတရားဟောဆရာတဟီအယ်ဂဒါရီဦးဆောင်တဲ့အစိုးရဆန့်ကျင်ဆန္ဒပြသူတွေလည်းပူးပေါင်းပါဝင်ကြပါတယ်။အစိုးရအနေနဲ့အနီရောင်နယ်နမိတ်ကိုကာကွယ်ဖို့စစ်တပ်ကိုဆင့်ခေါ်ထားပါတယ်။ဒါပေမဲ့လည်းအတားအဆီးတွေကိုချိုးဖောက်လာတဲ့ဆန္ဒပြသူတွေကဘယ်အရာကမှသူတို့ကိုတားဆီးလို့မရနိုင်ဘူးလို့ပြောပါတယ
်။ဟမ်ပါလီမန့်မှာကြာကေဘက်ထင်ငယ်အော်ဟမ်အန်ဆာဖ်ဂျာတာဟမ်နေမီလေကဟမ်ပီစ်ဖူးလ်ဘက်ထင်ငယ်ဟမ
်ကျွန်တော်တို့ကပါလီမန်ဆောက်အုံရှေ့မှာထိုင်ပြီးတော့တရားမျှတမှုရရှိဖို့အတွက်ဆန္ဒပြမှာပါ။ကျွန်တော်တို့ငြိမ်းချမ်းစွာဆန္ဒပြမှာပါ။ကျွန်တော်တို့ငန်းငန်းပြတ်ပြတ်ဖြစ်သွားရင်တောင်ဒီဆန္ဒပြမှုဆက်လုပ်သွားမှာပါ
။ခေါင်းဆောင်ခန်းကသူ့ထောက်ခံသူတွေကိုမိန်ကွန်းပြောခဲ့ပါတယ
်။ हमने असेंबली के अंदर नहीं जाएंगे
ကျွန်တော်တို့ကပါလီမန်အဆောက်အုံတွေကိုမဝင်ပါဘူး။ကျွန်တော်တို့အဆောက်အုံပြင်ပမှာပဲစုယုံကြမှာပါ။အဲ့လိုစုယုံကြတဲ့လူအုပ်တိတ်များတဲ့အတွက်လူတွေဟာအီဂျစ်ဒီရရင်ပြင်ဆန္ဒပြမှုတွေကိုမေ့သွားကြမှာပ
ါ။
အခုလိုဆန္ဒပြမှုတွေဟာကမ္ဘာပေါ်မှာရှိတဲ့အခြားလူမှုအုံကြွမှုတွေကိုအားကျပြီးဖြစ်လာရတာလို့ဝါရှင်တန်မှာရှိတဲ့အမျိုးသားကာကွယ်ရေးတပ်သူကတွဲဖက်ပေါမောက်ခပီတာအယ်ဆော့ဖ်ကပြောပါတယ
်။ I think they are very much inspired by the recent events say in the Middle East. They are inspired by the Ukrainian revolutions.
ရှေ့လပိုင်းဖြစ်ပျက်တွေကိုသူတို့အားကျတယ်လို့ကျွန်တော်ထင်တယ်။ယူကရိန်းမှာဖြစ်ခဲ့တဲ့လူမှုတော်လှန်ရေးမျိုးကိုလည်းအားကျတယ်လို့ထင်တယ်။ဒါကကမ္ဘာတဝန်းမှာသွားနေတဲ့လမ်းကြောင်းပဲလေ။ဒီလမ်းကြောင်းဟာအန္တရာယ်တိတ်ကြီးတဲ့လမ်းကြောင်းဆိုတာလည်းဟုတ်ပါတယ
်ပါကစ္စတန်မှာစစ်တပ်ကအာဏာသိမ်းတဲ့ delay နဲ့နိုင်ငံရေးအရလှုပ်ကြံတပ်ဖြတ်မှုတွေရှိခဲ့တာပါဒါကြောင့်ဆန္ဒပြမှုတိုင်းဟာအကြမ်းဖက်မှုတွေကိုဖြစ်လာမှာစိုးရိမ်နေကြတာပါပြီးခဲ့တဲ့နှစ်ကရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရခဲ့တဲ့ဝန်ကြီးချုပ် Sheriff အနေနဲ့အာဏာကိုစွန့်မှာမဟုတ်ဘူးလို့ Mr. Eldorf ကခန့်မှန်းပါတယ်ဒါပေမဲ့ဝန်ကြီးချုပ်အနေနဲ့အတိုက်အခံတွေနဲ့သဘောတူညီချက်တစ်ခုရအောင်ညှိနှိုင်းသင့်တယ်လို့သူကပြောပါတယ
် And that's what Sharif is actually doing to try to negotiate with Imran Khan and try to find some compromise
ဒါတွေကတော့ဝန်ကြီးချုပ်ရှာရစ်တကယ်လုပ်နေတာပါအမန်ခန်းနဲ့ညှိနှိုင်းဖို့ကြိုးစားနေပြီးညှိထားတဲ့အဖြေတစ်ခုရဖို့ကြိုးစားနေတာပါအစိုးရထဲမှာသူ့ကိုနေရာတနေရာပေးဖို့လည်းကန့်လန့်နိုင်ပါတယ်ဒါမှမဟုတ်ရင်လည်းပြီးခဲ့တဲ့ရွေးကောက်ပွဲကိုစုံစမ်းစစ်ဆေးလုပ်ပေးနိုင်ပါ
အီမန်ခန်းနဲ့ဂဒါရီကိုထောက်ခံသူတွေကပါကစ္စတန်ရဲ့စီးပွားရေးနှေးကွေးမှုနဲ့အစိုးရရဲ့လျှက်စစ်မှုပုံမှန်မပေးနိုင်မှုတို့အပေါ်ဒေါသထွက်နေကြတာပါဒီဒေါသအပေါ်အခြေခံပြီးဝန်ကြီးချုပ်ရှာရစ်ကိုနှုတ်ထွက်ပေးဖို့ခန်းတို့ကတောင်းဆိုနေတာပါခရစ်ကတ်နာမည်ကြီးအားကစားသမားလည်းဖြစ်ခဲ့ဘူးတာကြောင့်ခန်းကိုတော်ရုံမျိုးမှာပါလူကြိုက်များပါတယ်ဒါပေမဲ့သူတောင်းဆိုတာသာအောင်မြင်သွားရင်ပါကစ္စတန်ကဒီမိုကရေစီတိုးတက်မှုနောက်ပြန်ဆုတ်သွားတယ်လို့ပြောရမှာပါလို့ Mr. Eldorf ကပြောပါတယ်
I think he has way more anti-Western agenda, anti-American agenda, and a more
ဒီမှာအနောက်ကိုဆန့်ကျင်တဲ့အမေရိကန်ကိုဆန့်ကျင်တဲ့ဆန္ဒတွေရှိပြီးတော့အစ္စလမ်ဘာသာရေးဘက်ကိုပိုရိမ့်တဲ့ဆန္ဒရှိတယ်လို့ကျွန်တော်ထင်ပါတယ
်။အစိုးရကဆန္ဒပြသူတွေကိုဒီမိုကရေစီလမ်းလွှဲအောင်လုပ်သူတွေလို့စွပ်စွဲထားပြီးအင်အားသုံးမဲ့အစားညှိနှိုင်းမယ်လို့ကမ်းလှမ်းထားပါတယ်။ဒါပေမဲ့လောလောဆယ်မှာတော့လူလူကြီးကိုဥဆောင်နေတဲ့ခေါင်းဆောင်နှစ်ဦးကတော့ဆွေးနွေးဖို့ညှင်းဆန်ထားပါတယ်။တစ်ချိန်တည်းမှာပဲပါကစ္စတန်နိုင်ငံထူထောင်ကလေးကစစ်အာဏာသုံးချိန်သိမ်းခဲ့တဲ့အစဉ်လာရှိတဲ့ပါကစ္စတန်စစ်တပ်ကလည်းဒီနိုင်ငံရေးအခက်အခဲကိုတွဲဆုံဆွေးနွေးမှုနဲ့ဖြေရှင်းဖို့စော်ဩထားပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။
ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းစီစဉ်ရဲ့ Orchestra 20ရဲ့ဗုဒ္ဓဘူးနေ့ညပိုင်းထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီဒုတိယပိုင်းစီစဉ်မှာတော့ဗုဒ္ဓဘူးနေ့ညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ခန္ဓာတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့ရှိဖို့ထဲအရင်ဆုံးနားဆင်ရမှာကတော့
အရင်ဝန်ကြီးတုန်းကဦးအောင်ကြည်တုန်းကဆန္ဒစဲကောင်စီနဲ့မတွေ့ဘူးတွေ့ဦးဆိုတာသူကယူဦးအောင်ကြီးကယူလဲယူလဲသိပြီးတော့လဲစကားလဲလဲတယ်ဟိုဆန်နယ်မီဒီယာအကြောင်း
ညမမီဒီယာမြင်ကွင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်နောက်ပိုင်းမှာလဲမြမရေးသုံးသက်ချက်ကိုနားဆင်ရဖို့ရှိသလိုအားကစားခန္ဓာမှာဆိုရင်တော့တပတ်အတွင်းအားကစားသတင်းတွေကိုပတ်စူးစီးတင်ပြပေးထားတာနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးမြမမီဒီယာမြင်ကွင်းကိုတင်ဆက်ပေးပါမယ်ရှင်ဒီသတင်းမဲ့ရဲ့မြမမီဒီယာမြင်ကွင်းအစီအစဉ်မှာတော့ဖက်ဒရယ်ပြည်ထောင်စုစနစ်ထူထောင်မှုအစိုးရကသဘောတူလိုက်တယ်ဆိုတဲ့အကြောင်းနောက် Oridu ဖုန်းကတ်တချို့တုံးဆွဲရတာနဲ့ပတ်သက်လို့ဖုန်းကတ်တုံးဆွဲသူတွေရဲ့အမြင်သတင်းမီဒီယာဥပဒေအမြန်ဆုံးထွက်လာဖို့အတွက်စာနယ်ဇင်းကောင်စီကနေပြန်ကြားရေးဝန်ကြီးကိုတိုက်တွန်းလိုက်တဲ့အကြောင်းစာတာတွေကိုတင်ပြသွားမှာဖြစ်ပါတယ်။မိုင်းခိုင်ဦးရေးသားတင်ပြထားတာကိုဦးဆံမိုးဝေကကူညီတင်ဆက်ပေးထားတာဖြစ်ပါတယ်ရှင်။
ပြည်ထောင်စုစိုးရရဲ့ညီညာရေးပေါ်ဆောင်ရေးလုပ်ငန်းကော်မတီနဲ့တနင်္ဂနွေလုံးအပြစ်ခတ်ရက်စရေးဆိုင်ရာညှိနှိုင်းရေးအဖွဲ့တို့ရဲ့ဩဂုတ်လ15ရက်နေ့ဆွေးနွေးပွဲမှာဖက်ဒရယ်ပြည်ထောင်စုစနစ်ထူထောင်မှုအစိုးရဘက်ကသဘောတူခဲ့ပါတယ်။တိုင်းရင်းသားတွေအမြဲတောင်းဆိုနေတဲ့ညီညာရေးဒီမိုကရေစီရေးနဲ့ဒန်းတူညီမျှရေးစတဲ့အခြေခံဖက်ဒရယ်ပြည်ထောင်စုပေါ်လာဖို့အစိုးရဘက်ကသဘောတူလက်ခံခဲ့တာဖြစ်တဲ့အတွက်အဲ့ဒီသတင်းပေါ်ထွက်လာပြီးမှတော့ကြိုးစိုးခဲ့ကြသူတွေရှိတယ်လို့ဘလို့ဆက်ပြီးတော့ဆောင်ရွက်ညှိနှိုင်းသွားမယ်ဆိုတာကိုတန်တရားနဲ့စောင့်ကြည့်မဲ့သူတွေလည်းရှိနေပါတယ်။တနင်္ဂနွေလုံးအတိုင်းအတာအပြစ်ခတ်ရက်စရေးစာချုပ်ကိုရေးဆွဲပြီးလက်မှတ်ရေးထိုးရမှာတမရလွတ်တော်ဥက္ကဋ္ဌတက်မတော်ကာဝေးဦးစီးချုပ်စသူတွေပါဝင်လက်မှတ်ရေးထိုးဖို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကတောင်းဆိုခဲ့ပါတယ်။ဒီလိုတောင်းဆိုမှုနဲ့ပတ်သက်ပြီးတမရပါဝင်လက်မှတ်ထိုးမယ်လို့အစိုးရဘက်ကလက်ခံခဲ့ပါတယ်။ဒီကိစ္စကိုလာမယ့်စက်တင်ဘာလဆွေးနွေးပွဲမှာဆက်လက်ပြီးတော့ဆွေးနွေးသွားမယ်လို့လည်းသတင်းတွေမှာဖော်ပြထားတာတွေ့ရပါတယ်။နောက်ထပ်တင်ပြချင်တာကတော့ Oridu Internet အသုံးပြုကတွေကိုထုတ်ပြန်လိုက်တဲ့သတင်းနဲ့လွန်ခဲ့တဲ့တစ်ပတ်ကတုံးဆွဲသူတွေလက်ထဲရောက်လာတဲ့ Oridu စင်ကတ်တွေအသုံးပြုရမှာဖုန်းလိုင်းပြတ်တက်မှုတွေရှိတယ်ဆိုတဲ့အကြောင်းတွေဖြစ်ပါတယ်။အရင်ဘက်ကရောင်းချတဲ့ Oridu စင်ကတ်တွေရဲ့အင်တာနက်အသုံးပြုကကို၃မျိုးသတ်မှတ်ထားပြီးအနည်းဆုံး30မီဂါဘိုက်ကိုငွေကျပ်900ကုန်ကြမယ်လို့ကြေညာပါတယ်။ Oridu စင်ကတ်နဲ့အင်တာနက်သုံးတဲ့အခါရန်ကုန်မြို့မှာတော့လိုင်းတွေပြတ်တက်မှုတွေကြုံတွေ့ရပြီးအင်တာနက်လိုင်းကလည်းစတုံးဆွဲကစားတဲ့ပိုးပြီးတော့နှေးကွေသွားတယ်လို့တုံးဆွဲသူတွေကပြောပါတယ်။မြန်မာပြည်မှာပုတ်ကလေးကအနေနဲ့အခုလိုဆက်သွယ်ရေးကုမ္ပဏီတွေကဝင်ရောက်လာပြီးလက်ကင်ဖုန်းလိုင်းတွေပေါ်ပေါ်များများတုံးဆွဲလာနိုင်ပေမဲ့ဖုန်းငွေဖြည့်ရတဲ့နှုန်းထားကတော့တိတိတသားတက်တာတဲ့ကွာခြားမှုမျိုးမရှိဘူးလို့တုံးဆွဲသူတွေကဝေဖန်ကြပါတယ်။နောက်ထပ်တင်ပြလိုတဲ့အကြောင်းကတော့ပြန်ကြားရေးဝန်ကြီးတစ်ဖြစ်တဲ့ဦးရဲထွတ်ကစာနယ်ဇင်းကောင်စီယာယီနဲ့မြန်မာနိုင်ငံသတင်းစာဆရာများအသင်း MGA တို့ကိုတွားရောက်ပြီးတော့တွေ့ဆုံတယ်ဆိုတဲ့သတင်းတွေဖြစ်ပါတယ်။စာနယ်ဇင်းကောင်စီကပြန်ကြားရေးဝန်ကြီးဦးရဲထွတ်နဲ့တွေ့ဆုံစဉ်မှာမြန်မာသတင်းမီဒီယာဥပဒေအမြန်ဆုံးထွက်လာနိုင်မှုအတွက်တိုက်တွန်းခဲ့တယ်လို့သတင်းတွေမှာဖော်ပြတာကိုတွေ့ရပါတယ်။ပြန်ကြားရေးဝန်ကြီးအသစ်ဟာဝန်ကြီးဖြစ်ပြီးမကြခင်မှာစာနယ်ဇင်းကောင်စီယာယီနဲ့အရင်ဆုံးတွေ့ဆုံခဲ့ပြီးအခုလိုမီဒီယာဥပဒေအမြန်ပေါ်လာဖို့အတွက်တွေ့ဆုံဆွေးနွေးနှံခဲ့တာကိုကောင်းတဲ့လက္ခဏာတစ်ရပ်ဖြစ်မြင်တဲ့အကြောင်းစာနယ်ဇင်းကောင်စီယာယီအဖွဲ့ဝင်ဦးချစ်ဝင်းမောင်ကပြောပါတယ
်။အရင်ဝန်ကြီးတုန်းကဦးအောင်ကြည်တုန်းကစာနယ်ဇင်းကောင်စီနဲ့မတွေ့ဘူး။တွေ့ဦးဆိုတာသူကယူဦးအောင်ကြီးကယူလဲယူလဲသိပြီးတော့လဲစကားလဲလဲတယ်ဟိုဆန်နယ်မီဒီယာအကြောင်းလဲသိသိပုံမရဆိုတော့သူသိအခုဒီဟိုကြီးကတော့သူကမီဒီယာတွေနဲ့ငွေတွေကသူကတကယ်ဟိုသိသိသက်သက်လေးရှိတာတော့လေအဲ့ဒါကြောင့်ကျွန်တော်တို့ PC နဲ့လာတွေ့တယ်ပုံပုံလေးလေးပြောတယ်သူတို့ကအကြောင်းတွေပြောတယ်ကျွန်တော်တို့ PC ဘက်ကလည်းရင်းနှီးနှီးဆွေးနွေးတယ်ပေါ့နော်အဲ့တော့သူရနဲ့မီဒီယာကြားမှာဖြစ်နေတဲ့နားလည်မှုလွဲနေတဲ့ကိစ္စတွေလည်းတော့နားလည်မှုမလွဲအောင်ဘယ်လိုဆက်လုပ်ကြမလဲဆိုတာလေးကိုတွေ့သွားတယ်ဆိုတော့ဘာပဲပြောတာကောင်းတယ်လို့ပဲဆိုတော့အဲ့တော့ပြင်ပါလေ
Dabin Kulu, Sanazin Kongsine, Sunimugo, the latter Jane Pilo, Domelu, the Rindima, Popiatara, Duyabare. Maja digging away a soya guard, the Rinda Marigo, Chili, the Pitani, Chama Kera, John Pipwani, the Dema Mugo, Shocha, and Mudwe. Pianjae, when you dig a Kulu, the Rinda Marine, Sanazin, Puerigo, Lightland, Twisso, Nidala, Sude, Migonile, Trepo Nibare. Dilo Twisso, Ni Naimu, Bo, Fabre, Ne, Kimmo, Janega, Edita Jupite, U Po Taucha, Kimmo, Mingaro.
ဒီရတဲ့အစိုးရနဲ့ဆိုတာဈေးပေါ့သူကရန်ရည်ရည်နဲ့ကျွန်တော်တို့မြန်မာဈေးမှာမှုဆိုတာလေနားလည်မြွေလွဲနေတာပါလေ။ကျွန်တော်ကမတက်ချောင်းတဲ့လောက်ကြောင်းပြောင်းမှာနေခဲ့တဲ့ခါကျတော့သူကရန်ရည်ရည်ပေါ်ရာဌာနဆိုင်ရာဒီရတဲ့ကျွေးရမှာဥကြောင့်နေကြ။တော့ဒီလိုဆိုတော့သူတို့မှလည်းတွေ့ကြုံရရှိအောင်ဗျာ။အဲသူတို့နဲ့ကျွန်တော်တို့ပြည်မြန်မာကျွန်တော်ဟာအဲ့ဒီဒီတဲ့ရုပ်တော့ ตัวบอกกันได้ทีเดียวนะเนี่ยเราวินิจฉัยนะนี่เป็นใจอยู่ที่ธนาคารนี้อาจารย์ก็วินิจฉัยนะเนี่ยตัวเราได้จะจํานวนเยอะนักงานเราตําราเลยทีเดียวไม่ทุบกันทาดีอ่ะเพราะฉะนั้นวินิจฉัยทาดีเลยตัวเราดีเลยอ่ะฉะนั้นเราจะบอกว่าเนี่ยมีเดียฉะนั้นเราไม่ใช่ต้องเนี่ยเราอาจารย์เอามาเนี่ยเรียนมีเดียเวลาฉะนั้นเราก็ลงมาดูเนี่ยมีเดียโอ้อุตส่าห์
ဒီဟိုအရင်ကတည်းကဆိုရရအရာဝါတမကင်းလေးတဲ့အတွက်လည်းဟိုမှာဒါပထမဆုံးစီကြုံးမှုရဲ့ပထမဆုံးစီလာလို့ကျွန်တော်တို့ရဲ့မြန်မာတွေဒါဥစ္စာအရေးကြီးတဲ့ဆောက်လေးကြောင့်ဒီအနေနဲ့ပြရတာပေါ့ဗျာဒီတပတ်မှာတော့မန္တလေးမြို့မှာထုတ်ပြန်ထားတဲ့ညမထွက်ရအမိတ်ကိုပြန်လဲပြီးတော့ရုပ်သိမ်းလိုက်ပြီးဆိုတဲ့အကြောင်းစင်ကူးမြို့နယ်ညောင်ဝင်းရွာမှာတပ်သိမ်းမိတွေကိုပြန်ရဖို့ထုံထု Demeseri Kaulong Shia Dupo Bima, Kaulong Shia Nia Tijago, Dupo Mi Navy, Subito Trebola de Triniha, Trinimedia Jane Sazonima, Uzabi Pobiani de Jangia repeated Jang Tibiai, Nigon Chole Bare.
ဒါတင်ပြထားတဲ့ဟာကိုဥကျော်စံသားဦးဆံမွေစီစဉ်တင်ဆက်ပေးထားတာနားဆင်ကြရတာဖြစ်ပါတယ်ရှင်အခုတော့ဥကျော်စံသားရဲ့မြမရေးတုံးသက်ချက်နားဆင်ကြရအောင်ပါမကြသေးမီကပြီးဆုံးသွားခဲ့တဲ့တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေပါတီစုံကိုယ်စားလှယ်တွေနဲ့အစိုးရကိုယ်စားလှယ်တွေတွေ့ဆုံတဲ့ဆွေးနွေးပွဲမှာငြိမ်းချမ်းရေးအလားအလာနဲ့ပတ်သက်ပြီးတော့အတက်စရာသဘောတူညီချက်တွေရရှိခဲ့တယ်လို့သ နားဆင်ကြည့်ပါရှင
်ဆရာနိုင်ငံသားခင်ဗျာဆရာတို့တိုင်းရင်းသားခေါင်းဆောင်တွေနဲ့မြန်မာနိုင်ငံအစိုးရရဲ့ကုစလဲတွေတွေ့ဆုံဆွေးနွေးတဲ့ပွဲဟာဒီတစ်ချိန်မှာတော်တော်လေးမျှော်လင့်ချက်ထားတဲ့အသံတွေကြားပါတယ်ဆရာတို့ဘက်ကဘယ်လောက်ထိမျှော်လင့်ချက်ကောင်းတဲ့အချက်တွေရရှိခဲ့ပါလဲအတိအကျအဖြစ်ဘာရရှိခဲ့ပါလဲဒီနောက်ဆုံးတွေ့ဆုံဆွေးနွေးနေရ
အဓိကအဖြစ်ကတော့ဒီတစ်ဖက်ကလည်းကျွန်တော်တို့လည်းလိုက်လျှော့ပါတယ်တစ်ဖက်ကလည်းကျွန်တော်လိုချင်တဲ့ဟာလည်းရပါတယ်အဓိကအရေးကြီးတဲ့ဆုံးဖြတ်ချက်ကတော့နော်ဒီအစိုးရဘက်ကလိုလားတဲ့ပြည်ထောင်စုမပြူကွဲရေးတိုင်းသားစည်းလုံးညီညွတ်မှုမပြူကွဲရေးချုပ်ချာအနာတိတ္တခံရေးဆိုတဲ့အရေးသုံးပါအပါဝင်ပေါ့နော်နောက်ဒီလွတ်လပ်ရေးတန်းတူရေးနဲ့တရားမျှတရေးဆိုတဲ့လောကပါဠိတရားအဲ့ဒါတော့သူရဘက်ကလိုလာတာနောက်ကျွန်တော်တို့လိုလာတာတော့ဒီဒီမိုကရေစီရေးမျိုးသားတန်းတူရေးနဲ့ကိုယ်ပိုင်ပြတ်ထန်းခွင့်ရှိသောဖက်ဒရယ်မှုကိုခြေခံတဲ့ပြည်ထောင်စုကိုတည်ဆောက်ရေးဟောအဲ့ဒါတွေကိုဒီလာမဲ့ဒီနိုင်ငံရေးဆွေးနွေးပွဲမှာဟောရရှိတဲ့နားလည်မှုနဲ့ပေါ့လေသဘောတူညီမှုနဲ့ဒါအကောင့်ထပ်ပေါ်သွားဖို့ဆိုတဲ့ဟာအဲ့ဒါလိုတဲ့ဘောတူညီမှုတော့အရာခိခဲ့ပါတယ်အဲ့ဒါတော့အရေးကြီးဆုံးပါပဲခင်ဗျာ
ဆရာတို့ဘက်ကလိုလားတဲ့ဒီမိုကရေစီရေးအမျိုးသားတန်းတူရေးနဲ့ကိုပိုင်ပြဋ္ဌာန်းခွင့်အပြည့်အဝရှိသောဖက်ဒရယ်ပြည်ထောင်စုထူထောင်ရေးဒီကိစ္စကိုသူတို့ဘက်ကလိုက်လျောမယ်ပြောတာလားဒီကိစ္စကိုဆွေးနွေးမယ်လို့ပြောတာဒီကိစ္စကိုလက်ခံဆွေးနွေးဖို့လို့ပြောတာလားခင်ဗျာ
တလို့ပါအဲ့ဒီမူကိုဟိုဇာပေါ့လေလာမဲ့နိုင်ငံရေးဆွေးနွေးပွဲမှာမှအသေးစိတ်ဆွေးနွေးမှာပါဒါကိုဒီရေဘူးရအဖြစ်တော့ဒီမူကိုဥတည်တဲ့ဒီနိုင်ငံရေးဆွေးနွေးပွဲကိုတက်မယ်တဘောတော့ဒီမူကိုလက်လက်ခံတာပေါ့လေတစ်ဖက်ကတော့ကျွန်တော်တို့ကလည်းသူတို့ဘက်ကအဆူပြူတဲ့ပြည်တော်ဒီအရေး၃ပါးနဲ့လောကပါဠိတရား၃ပါးကိုကျွန်တော်တို့လက်လက်ခံလိုက်တယ်တစ်ဖက်ကကျွန်တော်တို့ဘက်ကအဆူပြူတဲ့ ဒီမိုကရေစီရေမြူသားတန်းလူရေနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ရှိတော့ဖရဒီအမှုကိုခြေခံတဲ့ပြည်တော်စုကိုတိဆောက်ရေးတော့လည်းသူတို့လက်ခံလိုက်တာဖြစ်တယ်
တို့တင်တော့အဲ့ဒါရှင်းရှင်းလင်းလင်းသိကျင်လို့ပါသူတို့အဲ့ဒါကိုအကောင့်ထဲဖော်ပြမယ်လို့လက်ခံတာလားသူတို့မဟုတ်အဲ့ဒီဟာကိုလက်ခံဆွေးနွေးမယ်ဆိုတာလားဆိုတာကိုကိုယ်ပဲပြပ
ြတလို့ပါအဲ့ဒီမူကိုဥတည်တဲ့ဆွေးနွေးမှုနဲ့လုပ်မယ်ဒါတော့အကောင့်ထဲအဲ့ဒီအသေးစိတ်ကတော့လာမယ်ဆွေးနွေးပွဲမှာမှလာမယ်ဒါပေမဲ့အဲ့ဒီလာမယ်ဆွေးနွေးပွဲမှာအဲ့ဒီကိစ္စတွေကိုဆွေးနွေးမယ်အဲ့ဒါကိုဥတည်တဲ့ဆွေးနွေးမှုတွေကိုဟိုဆွေးနွေးမှာပေါ့လေ
ဟုတ်ကဲ့ဆိုတော့နောက်တစ်ခုကအဲ့ဒီဘက်ကဆိုတဲ့နေရာမှာအုတ်ချုပ်ရေးတာဝန်ရှိတဲ့ပုဂ္ဂိုလ်အစိုးရဘက်ကပြောသလားသူတို့မဟုတ်ဒီတက်မတော်ဘက်ကသဘောထားကိုပါပါသလားခင်ဗျာဒီထဲမှာ
အဲ့ဒါသုံးဖွဲ့စလုံးပါပါတယ်ဒီအစိုးရရောလွတ်တော်ရောတက်မတော်ရောတို့ဒီဟောကုသလေသုံးဖက်စလုံးပါပါတယ
်ဆိုတော့တချို့ကယူဆနေကြတယ်ဒီကိစ္စဟာလက်တွေ့အကောင့်ထဲတကယ်မပေါ်သေးဘဲနဲ့ဒါဟာတကယ်ဖြစ်လာတော့မယ်ပုံစံမျိုးဒီ false hope ပေါ့လေဒါမှားယွင်းတဲ့မျှော်လင့်ချက်တွေပြီးပြီးတော့အစိုးရကနာမည်ကောင်းရအောင်လုပ်နေလေသလားဆိုပြီးသံတရားရှိတဲ့လူတချို့လည်းရှိပါတယ်သူတို့အတွက်ရှင်းအောင်သံတရားရှင်းအောင်ဆရာနိုင်ဟန်တာနဲ့ဗာများပြောပြခြင်းပါလေခင်ဗျာ
ဒါလည်းဥစ္စာပေါ့လေဥပမာပေါ့နော်ဟိုကျွန်တော်တို့အာဒါကူဥတည်တယ်ပြီးတော့မှအကောင့်ထဲပေါ်လာနိုင်ဖို့ပေါ့လေလာမယ်ဆွေးနွေးပွဲမှာဆွေးနွေးမယ်ဆိုတော့ဒါတော့ဟိုဥစားပေါ့အနေနဲ့များတော့ဒါမူရလက်ခံလိုက်တာပေါ့လေအသေးစိတ်ကတော့ဒါဆွေးနွေးရမှာပေါ့အဲ့ဒီမူရကလည်းတစ်ဖက်ကပြောမယ်ဆိုရင်ကလုံးဝမရှိခဲ့တဲ့မူပါသူတို့ဘက်ကလုံးဝလက်မခံဘူးအရင်ကလည်းဖယ်ရယ်ကိုလည်းလက်မခံဘူးကိုပိုင်ပြတန်းခွင့်ကိုလည်းသူတို့ကတော့ဟိုဥပဒေနဲ့ညီနေပါတယ်အဲ့ဒါတွေဖြစ်နေသေးတယ်ဗျာအခုကတော့အဲ့ဒါတွေအလုံးကျော်သွားနိုင်ပြီပေါ့လေ
ဖက်ဒရယ်ဆိုတဲ့စကားကိုလည်းတည်ဝင်ပွင့်ပွင့်လင်းလင်းသုံးလိုက်ပါသူတို့က
ဟုတ်တယ်ဖက်ဒရယ်မူကိုဥတည်တော့ဒီပြည်ထောင်စုကိုတည်ဆောက်ရေးပေါ့လေအဲ့ဒါလို့သုံးပါနဲ့
နောက်တစ်ခါတိုင်းရင်းသားတွေဘက်ကဖက်ဒရယ်တက်မတော်ထူထောင်ရေးဆိုတဲ့အသုံးနှုန်းကိုလည်းပြောခဲ့တာရှိပါတယ်နောက်ဟိုတုန်းကလွတ်လပ်ရေးယူကာဇာဖွဲ့စည်းခဲ့သလိုပဲပြည်နယ်ခုနှစ်ခုနဲ့ဗမာဘာအပါအဝင်ဆိုစစ်ကူးစသဖြင့်အဲ့ရမျိုးထားမယ်ဆိုတဲ့ဟာလည်းစဉ်းစားချက်တွေရှိခဲ့ပါတယ်အဲ့ဒီကိစ္စတွေနဲ့ပတ်သက်လို့ကောဗာများပြောခဲ့ကြပါသလဲ
ဒါတွေကတော့မပြောသေးပါဘူးတကယ်တမ်းဆွေးနွေးတဲ့အခါကျရင်ဖက်ဒရယ်ပြည်ထောင်စုဆိုတာကတော့ဟိုနိုင်ငံတစ်ခုနဲ့တစ်ခုမတူဘူးလေအဲ့ဒါတွေကိုပုံစံတိကျရလို့တော့ကျွန်တော်ပြောလို့မရပါဘူးဥစားပေါ့သူနှုံနဲ့သူပေါ့အရင်အမှဆိုတော့ဥစ္စာပေါ့အပြော့နဲ့မှစသဖြင့်ပေါ့လေဒါကွဲပြားမှုတော့ရှိမှာပ
ါဟုတ်ကဲ့ကျွန်တော်တို့ကပြောတဲ့အချက်တွေကတော့ဆရာသိပြီးတော့ဒီဘက်ကတင်းတင်းမာမာသဘောထားတောင်းဆိုရမယ့်အချက်လို့ဆိုရင်လည်းရမယ်ထင်ပါတယ်အပြော့ပြောင်းဆုံးဟိုဘက်ကလိုက်ဆော့နိုင်တဲ့အခြေအနေကိုကျွန်တော်စဉ်းစားမိရတခုကအခုလက်ရှိဖွဲ့စည်းပုံထဲမှာလည်းပဲဖက်ဒရယ်အသွင်ကိုဆောင်နေတာပဲဒီနေရာမှာဇယားခွဲကြတဲ့နေရာမှာပြည်နယ်များလူမျိုးစုများရဲ့လုပ်ပိုင်ခွင့်ရပိုင်ခွင့်တွေကိုပူပိလိုက်ရင်ဖြစ်သွားနိုင်တယ်ဆိုတော့စော်တကားတစ်ခုလည်းရှိပါတယ်ဆိုတော့အဲ့ဒါအပြော့ပြောင်းဆုံးဟိုဘက်ကလိုက်လျှော့မဲ့အခြေအနေဆိုတော့ဒီလိုအပြော့ပြောင်းဆုံးလိုက်လျှော့မဲ့အခြေအနေပဲဖြစ်နိုင်သလားဆရာတို့ပူပိလိုချင်တဲ့အစောကပြောထားတဲ့ပြည်နယ်တွေပြန်လဲဖွဲ့စည်းရေးဘာညာအထူးဖြစ်လာနိုင်သလားဆိုတော့ဆရာဘယ်လိုတွေးမိပါလဲ
ဒါတော့ဥပမာတော့ဥစားပေါ့ဘလောက်ဖြစ်လာမလဲတော့မပြောတတ်ဘူးလေဟိုတခုတော့နည်းနည်းရှင်းလာပါတယ်လို့ကျွန်တော်မြင်ပါတယ်တစ်ဖက်ကဒီမိုကရေစီရေးအမျိုးသားတန်းတူရေးကိုယ်ပိုင်ပြဋ္ဌာန်းခွင့်ဒါတွေကဒီဖက်ဒရယ်နာမည်ခံယုံလောက်ဒီလက်ရှိ2008ဖွဲ့စည်းပုံနဲ့တော့သွားလို့မရဘူးလေဟိုခုနကဟိုပြောထားတဲ့အတိုင်းပေါ့နော်ပြည်နယ်တွေကိုပြည်နယ်နဲ့ပြည်ထောင်စုကိုအာဏာခွဲဝေပေးရမယ်သာတေပါလာမယ်။နောက်အမျိုးသားတန်းတူရေးဆိုလို့ဆိုထားတဲ့အတွက်အမျိုးသားတွေရဲ့ဒီလက္ခဏာတွေကိုဒီ identity တွေကိုပေါ့လေသူတို့ဒီအဲ့ဒါတွေကဟိုပေါ်ပေါ်လွင်လွင်ဖြစ်ဖို့လိုတယ
်။ဟုတ်ကဲ့။နောက်တစ်ခုက1962ခုနှစ်တုန်းကလည်းပဲအစိုးရဖြစ်တဲ့ဝန်ကြီးချုပ်ဦးနုဦးဆောင်တဲ့အစိုးရပြည်ထောင်စုအစိုးရကဒါကိုလိုက်လျောဖို့အကြံပြင်းဆွေးနွေးစီခဲ့တယ်လို့ကျွန်တော်နားလည်ရပါတယ်ဒါပေမဲ့ဒီဟာပြည်ထောင်စုပြိုကွဲရေးအန္တရာယ်ရှိတယ်လို့အကြောင်းပြပြီးတော့ဗိုလ်ချုပ်နေဝင်ကဥဆောင်ပြီးတော့စစ်တကအနာသိမ်းယူခဲ့ပါတယ်ဆိုတော့ဒီလိုသမိုင်းပြီးမျိုးတပတ်ပြန်လဲလာနိုင်မဲ့အန္တရာယ်ကိုလုံးဝလွတ်ကင်းပြီလို့ဆရာတွက်ပါလားခင်ဗျာ
ဒါကတော့ပြောလို့မရပါဘူး เนาะอามากันโนเลไม่อยากบ่ดาใบแม้บ่เลยเจนเราก็เจนเราနိုင်ငံมาဖြစ်ရှင်နေတဲ့ဒီဒီတွင်စစ်ကိုဒါလက်နဲ့ไก่အင်အားသုံးပြီးတော့มาဖြစ်ရှင်လာတာ60
โอ้ซะบ่เลยปูပြီးတော့ရှင်ရွယ်နဲ့လာမယ်နောက်ဆုံးကတော့ထိုင်းလို့မရပဲပြုတ်ွက်သွားတဲ့အစီမျိုးကိုရောက်သွားနိုင်တယ်လို့ကျွန်တော်မြင်တယ်လေဒါကိုနားလဲတဲ့နိုင်ငံကြီးခေါင်းဆောင်တွေကတော့ဒါကိုတော့ဆက်ပြုတ်နိုင်တော့မှာမဟုတ်ဘူးလို့တော့ကျွန်တော်မြင်ပါတယ်နောက်တစ်ခုကနိုင်ငံရေးသမားတချို့တွစ်တာကတော့အခု
ပြီးတော့ညီညာရေးဖော်ဆောင်နိုင်တယ်ဆိုတော့စွန့်ဆောင်ရွက်ဟာလည်းပဲအင်မတန်အရေးကြီးတဲ့ကိစ္စဖြစ်လာပါလိမ့်မယ်ပြီးတော့ညီညာရေးဖော်ဆောင်နိုင်တယ်ဆိုတော့စွန့်ဆောင်ရွက်ဟာလည်းပဲအင်မတန်အရေးကြီးတဲ့ဒါပြည်သူတွေကြိုက်မဲ့လုပ်ရခုဖြစ်ပါတယ်ဒါကြောင့်များအခုသမ္မတဦးသိန်းစိုးရွာကဒီကိစ္စကိုအသံကောင်းပေးပြီးတော့မဲဆွဲတဲ့နေရာမှာအဆုံးချဖို့ကြိုးစားနေသလားဆိုတဲ့တန်တရားတစ ဒီမိုကရေစီခွင့်ရေးတို့လူခွင့်ရေးတို့လက်ဆုံးရှုံးနေရတယ်ဆိုတဲ့ဟာကိုလည်းပြည်သူတွေကနားလည်လာပါပြီ။ဒါကြောင့်ကျွန်တော်တို့ကဒီခေတ်ဟောင်းတိုင်းဆက်သွားနေလို့တော့မရဘူးလေ။ဒီကနေ့ကျွန်တော်တို့နိုင်ငံရေးပါတီအများစုနဲ့လက်တွေ့ပါတယ်။ကျွန်တော်တို့နိုင်ငံမှာရှိတဲ့ဒီ တိုင်းဒေသလူမျိုးပေါင်းစုံနဲ့ဖွဲ့စည်းထားတဲ့နိုင်ငံကိုဖော်ရပြည်တော်စုပုံစံနဲ့ပဲဖွဲ့စည်းမှဒါကတော့ပြဿနာအလုံးအေးချမ်းပြီးတော့တိုးတက်နိုင်မယ်ဆိုတဲ့ဟာကိုနိုင်ငံရေးပါတီအလုံးလိုလိုအပ်လက်ထောက်လက်ခံလာတဲ့ဗျ။ဒါကြောင့်ဒီကိစ္စကတော့ဒါပြည်သူအများစုနိုင်ငံရေးအားစုအများစုရဲ့သဘောတော့ဒီလက်ခံလာတဲ့အဥစားပေါ်အယူဆတစ်ခုဖြစ်တယ်လို့ကျွန်တော်မြင်တယ်။
โอเคไอ้แล้วเสี่ยรู้อกุมั่นท่าได้ตั้งส่วนดิซินมาทั้งหมดจูเนียร์มานักงานยีซุนนี่เว้ยลงมาปัญญาจรเราจ้าว่าได้วงยีอู่อ่องมินเปล่าได้แท้มาแล้วเว้ยสรเสี่ยรู้ก็อกุดีเยป้ายมาเว้ยดรองซันสุจีเนี่ยแหละตุยได้เลยจรเราจ้าว่าได้ดรองซันสุจีก็เอาไปรู้ตบอดาว่าเลยตูก็รออัดแต่ทยอยสิบาล่ะนักงานยีซุนนี่เว้ยมาตูโกไรปาวินโบก็อาซีซินสิบาล่ะครับ
ဒါကတော့နိုင်ငံရေးဆွေးနွေးပွဲကပဲအချိန်ရောက်မှလည်းမပြောတတ်သေးဘူးလေနော်ကျွန်တော်တို့ကတော့ဒီကိစ္စလည်းသူ့ကိုတော့ဒီနိုင်ငံရေးဆွေးနွေးပွဲမှာတော့သဘောတော့တူးလက်နိုင်ငံရေးခေါင်းဆောင်တူဦးပါပဲနိုင်ငံရေးဆွေးနွေးပွဲမှာတော့ပါတင်ပါထိုက်တဲ့အစီအစဉ်တစ်ခုခုမှာတော့တူးလက်ပါမှာပေါ့ကနေ့ကတော့ကျွန်တော်တို့သူနဲ့တွေ့တော့ကတော့ဒီတနိုင်ငံလုံးပြစ်ခတ်ရေးလောက်ကိုပဲကျွန်တော်တို့ ုလဲသူစီကနေကျွန်တော်ကြားပါတယ
်ဟုတ်ကဲ့ဆရာနောက်ဆုံးမေးချင်တာအခုဆရာတို့ညီညာရေးဆွေးနွေးပွဲကညီညာရေးမျိုးလင်းချက်အဆန်တွေကြားနေရတဲ့ကိစ္စကိုတိုင်းရင်းသားတွေထဲမှာအစိုးရနဲ့သဘောထားအတော်လေးတင်းမာနေရဆိုတဲ့ကချင်းတိုင်းရင်းသား KIA နဲ့ရော KIA ကရောဆရာတို့နဲ့ထပ်တူထမ်းမြသဘောတူပါသလားအဲ့ဒါတခုရဲ့နောက်ထပ်တအောင်တွေနဲ့ဆက်လက်ပြီးတော့တိုက်ပွဲတွေဖြစ်တယ်ဆိုတဲ့ကိစ္စလည်းကြားပါရတယ်။အဲ့ဒီကိစ္စတွေတော့ဘယ်လိုဖြစ်ရှင်းရမလဲခင်ဗျာ
။အာကျွန်တော်တို့မြင်တာတော့လေကျွန်တော်တို့ပေါင်းနေတဲ့ဒီဟိုကချင်ကောင်းဆောင်တွေပလောင်ကောင်းဆောင်တွေကကျွန်တော်တို့နဲ့ရင်းရင်းနှီးနှီးအားလုံးသိကြပါတယ်။သူတို့သဘောထားလည်းတမျိုးဟိုဥစားပေါ့ဘေးထွက်နေတာမဟုတ်ပါဘူးခင်ဗျာ။တနိုင်ငံလုံးပြစ်ခတ်ရဆဲရေးကိုသူတို့လည်းလိုလားပါတယ်။တကယ်လို့တနိုင်ငံလုံးပြစ်ခတ်ရဆဲရေးဖြစ်သွားရင်သူတို့နယ်မြေမှာလည်းအခုဖြစ်ရှိနေတဲ့စစ်ပွဲတွေလည်းအလိုလိုရပ်နားသွားမှာပါလို့ဟိုကျွန်တော်တို့အဲ့လိုပဲမြင်နေတယ်သူတို့လည်းအဲ့လိုပဲညှို့လင့်ပါတယ်
ဆန္ဒအစီအစဉ်တင်ဆက်တဲ့မြမအရေးသုံးသက်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်လက်ပြီးတော့ကိုရနိုင်စီစဉ်တင်ဆက်ပေးနေတဲ့အပတ်စဉ်အားကစားခန္ဓာကိုနားဆင်ကြရအောင်ပါရှင
်။ရရှိမြာမင်္ဂလာပါဗျာ။အင်္ဂလန်ပရီးမီယာလိဂ်ဘောလုံးပွဲတွေပြန်ဆပါပြီ
။ For the players, for the fans, for me.
ပရီးမီယာလိဂ်ပွဲဥတော်အခြေအနေတွေအသင်းတွေရဲ့တုံ့ပြန်တန်တွေနဲ့အတူတပတ်အတွင်းထူးခြားတဲ့အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာ ရရှိမြခင်ဗျာ2014 2015 Premier League ဘောလုံးပွဲတွေကိုတော့အခုတစ်ပတ်မှပြန်စလိုက်ပါပြီပထမဦးဆုံးပွဲဥွက်ပြီးပြီးအသင်းငယ်တွေကလည်းအသင်းကြီးတွေကိုအင်တိုက်အားတိုက်နဲ့ကစားသွားတာကြောင့်ပွဲတွေကတစ်ဖက်သက်မဟုတ်ပဲအကျိတ်အနယ်ဖြစ်ခဲ့ကြပါတယ်ဇနီးနေ့ကအစောဆုံးကစားခဲ့တဲ့ Premier League အဖွင့်ပွဲကတော့ Old Trafford မှာ Manchester United နဲ့ Swansea တို့ကစားကြတာပါရာသီကြိုးပွဲတွေမှာတပွဲပဲတည်ကြပြီးတော့ကျန်တဲ့ပွဲတွေအားလုံးကိုအနိုင်ရထားတာရဲ့ Swansea နဲ့ကစားတာရဲ့ Old Trafford မှာကစားရတာတွေကြောင့် Man U နေနဲ့ဒီပွဲမှာတိတ်ပြီးအခက်ခဲမရှိနိုင်ဘူးလို့ယူဆထားကြပေမဲ့ဒီပွဲမှာဂိုးအရင်သွင်းသွားခဲ့တာက Swansea ပါကိုရီးယားကစားသမား Kiyoung Sun က28မိနစ်မှာ Big Out ထိတ်ကနေကန်သွင်းသွားခဲ့တာပါဒါကို52မိနစ်မှာ Wayne Rooney ပြန်ချေခဲ့ပါတယ်ဝဲကြိမ်မိနစ်40လောက်ကြံသေးတာကြောင့် Old Trafford ပြိတက်တွေအားတက်ခဲ့ပေမဲ့82မိနစ်မှာ Swansea က Ferguson ဒီပွဲရဲ့အဆုံးဖြတ်နိုင်ကိုကိုသွင်းသွားတာကြောင့် Manchester United နီးပြားတဲ့ Van Halen Premier League အဖွင့်ပွဲကိုရှုံးပွဲနဲ့ဈေးဥဖောက်လိုက်ရပါတယ်ဒီပွဲရှုံးသွားတာနဲ့ပတ်သက်ပြီး Man U နီးပြားတဲ့ Van Halen ကတော့
Of course very disappointing for the players for the fans for me for my staff but
ဒီရလကစိတ်ပျက်စရာပါကစားသမားတွေအတွက်ကောပြည်သက်တွေအတွက်ရောကျွန်တော်အတွက်ရောစိတ်ပျက်စရာပါမင်းတို့လည်းသိတဲ့အတိုင်းပဲရာသီကြိုကာလာတုန်းကအားလုံးနိုင်လာခဲ့ပြီးအခုပရီးမီယာလိဂ်ပထမဆုံးပွဲမှာရှုံးတာတဲ့ဆိုးတာတော့မရှိပါဘူးအသင်းကိုတိစောက်နေတာအတွက်လည်းမကောင်းပါဘူးဒီပွဲရှုံးလိုက်တဲ့အတွက်ကျွန်တော်တို့ရဲ့ယုံကြည်မှုတွေဟာပြတ်သွားနိုင်ပါတယ်ဒါပေမဲ့ဒါကပွဲတွေအတော်များများကစားဖို့ရှိတဲ့အထက်ကတပွဲပါချန်ပီယံဘယ်သူဖြစ်မယ်ဆိုတာဒီအချိန်မှာအဆုံးအဖြတ်မပေးသေးပါဘူးမေလကျမှသိမှာပါ
The first half was quiet, the second was even quieter. Arsene Wenger made 3 changes.
Arsenal ကတော့ Emirates မှာ Crystal Palace နဲ့ကစားခဲ့ပြီးတော့နောက်ကျ9နဲ့ပုတ်ခါတီးကအနိုင်ရသွားပါတယ်။ဒီဘက်မှာ Crystal Palace ဘက်ကကိုရင်သွင်းခဲ့တာပါ။တောင်းကန်ဘောကနေတစ်ဆင့် Hangelin ခေါင်းတိုက်သွင်းသွားခဲ့တာပါ။ Arsenal အတွက်ချစ်ပါဂိုးကိုတော့ Koscielny ကသွင်းပေးခဲ့ပြီးဒဏ်ရာရအချိန်ပို10မိနစ်မှာတော့ Ramsey ကအနီးကပ်ပိတ်သွင်းခဲ့လို့နောက်ဆုံးမှာ Arsenal က2ဂိုးတကိုးနဲ့အနိုင်ရသွားခဲ့ပါတယ
်။
Because of the physicality, the reorganization level of Crystal Palace, it was very difficult for us. Why? Because we conceded the goal in the first corner.
Don't know that they need Jan Kamu, Yang Kong, Biro, Suzy Mule, Akong, Yang, Dibuera, Yang Kabare. Paris, I think, Chichu Ware, Turo Yigong Yigan, Gazato Biro, General Nautangu, Totoli, Doka, Pigabare. General Gazara Garo, Neneli, Nini Vadire, Tabime, General Longa Michoe, Gazagera, Nayaraba.ဒါကကျွန်တော်တို့ရဲ့အားပါ
စနေနေ့ကကျန်တဲ့ပွဲတွေမှာတော့ Tottenham Hotspur က West Ham ကိုတကူးကိုမရှိနဲ့အနိုင်ရခဲ့သလို Hull City ကလည်း QPR ကိုတကူးကိုမရှိ Aston Villa ကလည်း Stoke City ကိုတကူးကိုမရှိနဲ့နိုင်လိုက်ပါတယ် West Brom နဲ့ Sunderland Leicester City နဲ့ Everton တို့ကတော့နှစ်ကိုးစီတည်ကျသွားခဲ့ပါတယ်ဗျာ Anfield မှာကစားတဲ့ Liverpool နဲ့ Southampton ပွဲမှာတော့ Liverpool က Southampton ကိုနှစ်ကိုးတကူးနဲ့နိုင်သွားပါတယ် Liverpool အတွက်ဂိုးတွေကိုတော့ England တိုက်စင်မှုနှစ်ယောက်ဖြစ်တဲ့Sterling နဲ့ Sturridge တို့ကသွင်းခဲ့တာဖြစ်ပြီး Southampton အတွက်ဂိုးကိုတော့ Klein ကသွင်းခဲ့တာပါ Newcastle နဲ့ Manchester City ပွဲမှာတော့ Silver နဲ့ Aguero တို့သွင်းတဲ့ဂိုးတွေနဲ့ Champion Man City က Asian Newcastle ကိုနှစ်ဂိုးကိုမရှိနဲ့အနိုင်ရသွားခဲ့ပါတယ်ဗျာဒီဘက်ပွဲစဉ်တွေထဲမှာအသင်းကြီးတွေက Manchester United အသင်းပဲရှုံးပြီးတော့ကျန်တဲ့အသင်းတွေအားလုံးအနိုင်ရခဲ့ကြတာပါ Old Trafford မှာ Swansea ကိုအခုလိုအပွင့်ပွဲစဉ်မှာရှုံးသွားရတာဘာကြောင့်ပါလဲအသင်းရဲ့ကစားကွက်တင်းနဲ့အံဝင်လို့လားလူအင်အားကြောင့်လားဘယ်အချက်ကအဓိကကြပါသလဲဒါနဲ့ပတ်သက်ပြီးတော့အားကစားဆောင်မရှင်ကိုဇော်မျိုးတန်ကတော့
ကျွန်တော်အရင်ပြောလို့ရှိရင်ဒီ3-5နှစ်ပေါ့3-5နှစ်လူတွေကစကားမှုကဒီအဓိကမင်းကိုရှုံးနေတဲ့အဓိကအချက်လေကျွန်တော်အဲ့လိုမြင်ပါတယ်ဘာကြောင့်လဲဆိုတော့ဒီ3-5နှစ်လင်းရချက်လာလို့ဒီနောက်တန်း3-5မှာတကယ်ကိုအပြည့်အစုံရုပ်ချက်ပြီးဒီ solid defense ကိုလည်းအများကြီးခိုင်မာတဲ့ကျွမ်းကျင်တဲ့နောက်တန်းဖြစ်ရပါမယ်။ဒါပေမဲ့ small league ကို free zone နဲ့ NBA ကဟိုဒီလိုပေါ့ဗျာဒီလိုတော့3-5ကဟိုပြည့်စုံလာတယ်တကယ်ပြောရလို့ရှိရင်နည်းပါပြီ။နောက်ပုံမှန်ပြတ်ထွက်ခွင့်လည်းသိရရကြတယ်ဒီအားလုံးမလုပ်ဘူးလေ။အဓိကတော့ဒီဒီလောက်တဲ့အခြေအနေမျိုးပေါ့ဖီဂျိုအဲဆော်ရီစပေါ်လင်းရတော့နေရပါတော့ဆိုတော့ဟိုအဲ့လိုကစားသမားမျိုးတွေနဲ့3-5နှစ်လင်းရခြားသမားမျိုးဟို ိုတုံးလိုက်တာကနိုင်ရှုံးလာရဲ့အဓိကအချက်လို့ကျွန်တော်အဲ့လိုမြင်ပါတယ်
Colombianos, todos presentes, esta es la América, la del Sur, aquí se llama a tanta gente.
ဒီဘက်မှာစိတ်ဝင်စားစရာနောက်ထပ်ဘောလုံးသတင်းတစ်ခုကတော့ဘရာဇီးလ်ကမ္ဘာဖလားမှာအီတလီနောက်တန်းလူဂျော်ဂျီယိုကီယလီနီရဲ့ပခုံးကိုကိုက်ခဲ့တဲ့အတွက်ဘောလုံးကစားခွင့်လိမ့်လာပိတ်ခံထားတဲ့ဥရုဂွေးတိုက်စင်မှုလူးစ်ဆွာရက်စ်ရဲ့အယူခံကို CAS လို့ခေါ်တဲ့အားကစားဆိုင်ရာခုံရုံးကလက်မခံဘဲပယ်ချလိုက်ပြီးဖြစ်ပါတယ်ဆွာရက်စ်အနေနဲ့ပြိုင်ပွဲကစားခွင့်ဆက်ပြီးပိတ်ခံထားမှာဖြစ်ပေမဲ့လည်းသူ့ရဲ့ကလပ်အသင်းနဲ့တော့လေ့ကျင့်ခွင့်ရမှာဖြစ်တယ်လို့ဆွစ်ဇာလန်မှာရှိတဲ့အဲ့ဒီခုံရုံးကဆုံးဖြတ်ပါတယ်ဒါကြောင့်ဆော့ရက်စ်ကအခုဆိုရင်ဘာစီလိုနာအသင်းနဲ့အတူလဲလေ့ကျင့်နေပြီဖြစ်ပါတယ်။တင်းနစ်ပြိုင်ပွဲတွေဘက်ကိုဆက်မယ်ဆိုရင်တော့ American Open Tennis ပြိုင်ပွဲကတော့လာမယ့်ရက်တွေအတွင်းမှာစတော့မှာပါ။ဒီနေ့မှာတော့မျိုးသားဘက်ကလက်ရှိချန်ပီယံ Rafael Nadal ကတော့လက်ကဝတ်ဒဏ်ရာကြောင့်ပြိုင်ပွဲမှာပါနိုင်တော့မှာမဟုတ်ဘူးဆိုပြီးတော့ကြေညာလိုက်ပါတယ်
။ Rafa Let's get that Rafa
အခုနေ American Open Tennis ပြိုင်ပွဲမှာပါနိုင်တော့မှာမဟုတ်ဘူးလို့ကြေညာရတာကိုကျွန်တော်အနေနဲ့အလွန်မဲ့စိတ်မကောင်းပါဘူး။American Open Tennis ပြိုင်ပွဲကိုကျွန်တော်ကစားရတာကြိုက်ပြီးတော့ပရိသတ်တွေနဲ့လည်းအမှတ်တရတွေအများကြီးရှိတာမို့လို့ဒီချိန်ကကျွန်တော်အတွက်အရန်ခက်ခဲတဲ့အချိန်ဆိုတာကိုနားလည်မယ်ထင်ပါတယ်
။နဒါးဟာပြီးခဲ့တဲ့လကလေ့ကျင့်နေတုန်းမှာလက်ကဝတ်ဒဏ်ရာရသွားတာပါ။နဒါးလိုပဲ American Open ကို2009ခုနှစ်ကချန်ပီယံဖြစ်ခဲ့မှုတဲ့ Juan Martin Del Potro လည်းဒဏ်ရာတွေကြောင့်ပြိုင်ပွဲမှာပါနိုင်တော့မှာမဟုတ်ဘူးဆိုပြီးတော့ပြောလိုက်ပါတယ်။ American Open အကြိုကစားခဲ့တဲ့Cincinnati Master Tennis ပြိုင်ပွဲမှာတော့မြို့သားတူးချင်းဖိုင်နယ်မှာ Roger Federer ကစပိန်က David Ferrer ကို 6-3-1-6 6နှစ်နဲ့အိုင်ဘီချန်ပီယံဖြစ်သွားသလိုအမျိုးသမီးဖိုင်နယ်ဘက်မှာတော့ Serena Williams က Anna Ivanovic ကို 6-4-6-1 နဲ့နိုင်ပြီးတော့ပိုဆွဲသွားတယ်ဆိုတာပြောကြရင်းနဲ့ပဲအခုသတင်းဘက်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါခင်ဗျာ
အနိုင်စီစဉ်တင်ဆက်တဲ့အားကစားကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင် View American တန်ကနေဗုဒ္ဓဖူးနေ့ညမြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုအတန်လွှင့်နေတဲ့တနာရီစာအစီအစဉ်အားလုံးကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10နာရီကနေ11နာရီအထိအစာအဆုံးပြန်ပြီးတော့နားဆင်နိုင်ပါတယ်မနေ့ပြန်ကြတာပရင်းနေ့မနေ့ပိုင်းထုတ်လွှင့်မဲ့မြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိတစ်ချိန်လိုင်းဒိုမီတာ4832 40နဲ့50တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင်အခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုကိုအောင်အောင်ကတလှည့်ကြေညာပေးပါမယ်ရှင
်အစ္စရေးနဲ့ပါလက်စတိုင်းကြားညီညာရေးဆွေးနွေးမှုတွေပြတ်သွားပြီးတဲ့နောက်ဟာမတ်စ်လက်နက်ကင်တွေကအစ္စရေးဘက်ကမစ်ဆိုင်းတုတ်ကြီးတွေနဲ့ပြန်လည်ပစ်ခတ်နေတာရှိသလိုအစ္စရေးဘက်ကလည်းဂါဇာကမ်းမြောင်မှာလေကြောင်းဆက်ဆင်မှုတွေဗုဒ္ဓဟူးနေ့မှာဆက်လက်လှုပ်ဆောင်နေပါတယ်အစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုတစ်ခုအတွင်းဟာမတ်စ်စစ်ကောင်းဆောင်တဦးရဲ့ဇနီးနဲ့ကလေးသေဆုံးခဲ့တယ်လို့ဟာမတ်စ်အဖွဲ့ကပြောပါတယ်ပင်လည်းတခြားပါလက်စတိုင်းနယ်မြေတွင်းကပြစ်မှတ်90ကျော်ကိုပစ်ခတ်တိုက်ခိုက်ခဲ့တယ်လို့အစ္စရေးဘက်ကပြောဆိုပါတယ်ခင်ဗျာပါကစ္စတန်နိုင်ငံလွတ်လပ်ရေးရပြီးကတည်းက၃ချိန်ဆင်အာနာသိမ်းခဲ့တဲ့ပါကစ္စတန်စစ်တပ်ကပြဿနာတွေထိတဲ့ရင်ဆိုင်နေရတာကိုရှောင်လွှဲဖို့စစ်မှန်တဲ့တွေ့ဆုံဆွေးနွေးမှုတွေပြုလုပ်ကြဖို့အရေးတိုက်တွန်းလိုက်ပါတယ်ဒီကနေ့ပိုတဝူးနေ့မှာပါကစ္စတန်လွတ်တော်ရှေ့မှာထောင်ထဲချတဲ့ဆန္ဒပြသူတွေဟာပါကစ္စတန်ဝန်ကြီးချုပ်နဝက်ရှာရစ်နှုတ်ထွက်ပေးဖို့တောင်းဆိုနေတာဖြစ်ပါတယ်အာဖရိကနိုင်ငံတွေမှာဖြစ်ပွားနေတဲ့အီဘိုလာရောဂါပိုးရှိသည်လို့သံသယရှိသူမြန်မာအမျိုးသားတစ်ယောက်ကိုဩဂုတ်လ19ရက်မနေ့ကညပိုင်းအချိန်ရန်ကုန်လေစိတ်မှာတွေ့ရှိခဲ့ပြီးအီဘိုလာဗိုင်းရပ်စ်ရောဂါသံသယရှိသူအဖြစ်ကူးစက်ရောဂါဆေးရုံကြီးမှာစောင့်ကြည့်နေပါတယ်။အဲဒီလူဟာမြန်မာလေကြောင်းခီးစဉ်အမှတ် AM332 နဲ့ထိုင်းနိုင်ငံကနေတဆင့်မြန်မာနိုင်ငံကိုပြန်လာခဲ့တာဖြစ်ပါတယ်။အသက်17နှစ်ရှိပြီဖြစ်တဲ့အငင်းစားပညာရေးဝန်ထမ်းဟောင်းဂျပန်နိုင်ငံသားဆာကာရီမိုမွိုင်ဟာကမ္ဘာအသက်အရှည်ဆုံး Greenwich စံချိန်ဝင်မှတ်တမ်းဝင်ဖြစ်လာပါတယ်သူမတိုင်ခင်ကတော့ April လကဆုံးပါသွားခဲ့တဲ့နယူးယောက်မြို့က American နိုင်ငံသား Alexander Imic ကအသက်117-164နှစ်နဲ့စံချိန်ချိုးထားခဲ့တာပါခင်ဗျာ
သတင်းချင်းချုပ်ကိုကိုအောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရမှုကကိုငင်းချမ်းဖြစ်ပါတယ်စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Basco Volare ဖြစ်ပါတယ်ရှင်ကျွန်မကတော့ Sumo မှာဒီညအစီအစဉ်နေတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်တောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.